Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ VOA American တရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေမနေခင်အစည်းအဝေးကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေခင်အစည်းအဝေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမမြသိစင်အောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ2016သမရယူကောက်ပွဲမှာဝင်နှောက်တာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေဟာလောက်ကျန်တာဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူဟောင်းတူကပြောပါတယ် ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးရင်ဆိုင်ဖြေရှင်းမဲ့ကိစ္စတမတော်ကပူးပေါင်းဆောင်ရွက်ဖို့တာဝန်ရှိတယ်လို့ခံယူကြောင်းပြောပါတယ်တမတော်ဟာကမ္ဘာပေါ်မှာမြေမြုပ်ပိုင်းအသုံးပြုနေတဲ့တခုတည်းသောနိုင်ငံစစ်တပ်ဖြစ်တယ်လို့မြေမြုပ်ပိုင်းပပျောက်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီတဲ့နဲ့တူတခြားစိတ်ဝင်စားဖို့ထိတဲ့တဲ့တွေကိုလည်းသိရပါမယ်ခင
်ဗျဟုတ်ကဲ့ပါခင်ဗျပြည်ပကတွေဂျုံခဲ့ရတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာရခိုင်လူမျိုးတွေနဲ့ဒေသခံမွတ်စလင်တွေအတိုင်းဝိုင်းကြားအရင်လိုပဲပြန်လည်ချစ်ခင်စွာနဲ့နေသွားဖို့မျှော်လင့်နေကြပါတယ
်တို့ဒီလိုကြီးပဲဒီကန့်ထိမှထားလို့ဖြစ်ပါမလားနော်ဥယျာဉ်တယောက်ထည့်ရဲ့ဆန္ဒအရတော့မဖြစ်သင့်ဘူးလို့ဥပါတော့
ဒါတော့ရခိုင်ပြည်နယ်ကအလွတ်တော်အမတ်တူပြောကြားသွားတာပါဒီအကြောင်းနဲ့အတူဒီကဘာကိုလှည့်ပြီးတော့မြန်မာနိုင်ငံကဒီစိုက်ကယ်စီးသူနှစ်ဦးရဲ့ခရီးစဉ်ဘယ်လိုအခြေအနေနောက်ဆုံးမှရှိနေပြီလဲနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့တောက်တန်နေမနေခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမသဇင်အောင်တို့ပြောပြပေးပါအောင်ဗျာ
2016ခုနှစ်အမေရိကန်သမ္မတယူကော့ဘွဲကိုဝင်နှောက်တာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေဟာအစစ်အမှန်မဟုတ်တဲ့အလုံးကြံပြောဆိုချက်တခုဖြစ်တယ်လို့သမ္မတအင်ဂျီတော်မြူသားလူမျိုးရေးကောင်စီအဓိကတာဝန်ရှိသူဟောင်းတဦးဖြစ်သူဖီယိုနာဟီလ်ကဂျာတာပရီနီအောက်လွတ်တော်ဂျာနာပွဲမှာပြောပါတယ်အောက်လွတ်တော်ထောက်လိုင်းဆိုင်ရာကော်မတီရှိမှဖီယိုနာဟီလ်ရဲ့ထွက်ဆိုချက်ဟာသမ္မတထရန့်ပြောဆိုထားတာတွေနဲ့လုံးဝကိုစန့်ကျင်ပါတယ်ယူကော့ဘွဲကိုရုရှားဝင်နှောက်နိုင်ခဲ့ခြင်းရှိတယ်ဆိုတာသမ္မတထရန့်ကပြောခဲလာပြီးယူကော့ဘွဲမှာသူအနိုင်ရဖို့ရုရှားကဝင်နှောက်ခဲ့တယ်ဆိုတာကိုသမ္မတဗလာဒီမီယာပူတင်ကငင်းဆိုတာသူလက်ခံတယ်လို့ပြောထားတာပါဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီနဲ့တယ်လီဖုန်းဆက်စကားပြောချိန်တွင်သမ္မတထရမ့်ကကျွန်တော်တို့အတွက်တခုလုပ်ပေးပါဆိုပြီးပြောခဲ့ပါတယ်အဲဒါကတော့2020ပြည်သမ္မတယူကော့ဘွဲအတွက်သူ့ပြိုင်ဘက်တူဦးဖြစ်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့2016ယူကော့ဘွဲမှာနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်အနိုင်ရအောင်ယူကရိန်းကလုပ်ပေးခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးပေးဖို့ပါဟီလာရီကလင်တန်အတွက်ယူကရိန်းကလုပ်ပေးခဲ့တယ်ဆိုတဲ့အယူဆဟာမမှန်ကန်ဘူးဆိုတာကပေါ်ထားပြီးသားကိစ္စဖြစ်ပါတယ်ယူကရိန်းကစုံစမ်းစစ်ဆေးလာဖို့ထရမ့်အစိုးရတာဝန်ရှိသူတွေတွန်းအားပေးတာဟာအမေရိကန်နိုင်ငံခြားရေးမူဝါဒရည်မှန်းချက်တွေကနေလမ်းလွဲသွားစေတဲ့ပြည်တွင်းနိုင်ငံရေးပျော်ကားနဲ့လှုပ်ဆောင်ချက်တစ်ခုသာဖြစ်တယ်လို့ဖီယိုနာဟီလ်ကပြောပါတယ်
။အစ္စရေးနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာလက်ပီးလက်ယူမှုလိန်လယ်မှုနဲ့ယုံကြည်မှုကိုဖောက်ဖျက်တဲ့အမှုတွေနဲ့ဆွဲချက်တင်ခံနေရပြီဖြစ်ပါတယ်။လိန်လယ်မှုနဲ့ယုံကြည်အနံ့မှုဖောက်ဖျက်တဲ့အမှု၃ခုလက်ပီးလက်ယူမှုတစ်ခုနဲ့ဝန်ကြီးချုပ်နေတန်ယာဟူကိုဆွဲချက်တင်လိုက်တာပါ။နိုင်ငံရေးအရာမျက်နှာသာရဖို့အတွက်ပေးအပ်တဲ့ American Dollar 2,600 တန်ဖိုးရှိတဲ့လက်ဝယ်ရတနာတွေဈေးပြင်းလိမ့်နဲ့တခြားတစိုးလက်ဆောင်တွေကိုဝန်ကြီးချုပ်နေတန်ယာဟူနဲ့ဇနီးဖြစ်သူတို့ကလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပေါ်မှာအခြေခံပြီးတော့အခုလိုဆွဲချက်တင်ခံရတာလည်းဖြစ်ပါတယ်။ဒါပြင်အစ္စရေးမီဒီယာကုမ္ပဏီနှစ်ခုကနေသူ့အကြောင်းကောက်မွန်တဲ့သတင်းတွေဖော်ပြခံရရေးအတွက်လည်းဥပဒေပြုအမတ်တွေအပေါ်နဲ့စီမင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့တစ်ခုအပေါ်မှာဝင်ရောက်ဆက်ဖက်ခဲ့တယ်လို့လည်းဆွဆွဲခံနေရပါတယ်။ဝန်ကြီးချုပ်နေတင်ယာဟုကတော့သူဒီလိုအမှုတွေမှာကျူးလွန်ခြင်းမရှိကြောင်းထပ်ခါတလဲလဲညင်းဆိုထားပါတယ်။ဒီလိုရာဇဝတ်မှုကြောင်းအရဆွဆွဲချက်တွေဟာမကြခင်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ဝန်ကြီးချုပ်နေတင်ယာဟုကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပါတယ်။
လာတော့ကြဆန္ဒပြဖို့တွေနဲ့မငြိမ်မသက်ဖြစ်နေတဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ကွန်ဂရက်တော်ကဂျာလာပရီနေမှာအတည်ပြုလိုက်ပါပြီ။ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေဆိုတာကိုအောက်လွှတ်တော်ကတခဲနဲ့အတည်ပြုပါတယ်။ဒီဥပဒေအရဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုဆက်ပေးတဲ့နှစ်စဉ်သုံးသပ်ဆက်ဆက်ရပါမယ်။ဒါ့အပြင်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်တဲ့တရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေပေါ်အမေရိကန်တန်ခတ်အရေးယူမှုတွေချမှတ်ဖို့လဲအခွင့်အာဏာပေးထားပါတယ်ဒုတိယဥပဒေမူကြမ်းကတော့မြေရိုပုံရာဘာဂျီနဲ့မိသက်ပိုက်တွေအပါအဝင်အသက်အန္တရာယ်မပေးနိုင်တဲ့ခရမ်းနဲ့ပစ္စည်းတွေတင်ပို့တာကိုပိတ်ပင်တားမြစ်တဲ့ဥပဒေပါအဲဒီဥပဒေကြောင့်နှစ်ခုစလုံးကိုအထက်လွှတ်တော်မှအတည်ပြုအပြီးနောက်တည့်အကြာမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာကြောင့်ဥပဒေဖြစ်လက်မှတ်ထိုးအတည်ပြုဖို့သမ္မတဒေါ်နယ်ထရမ့်စီပို့မှာဖြစ်ပါတယ်ဥပဒေကြမ်းတွေကိုသမ္မတထရမ့်ကလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းမယ်လို့သမ္မတအင်ဂျီရောကပြောထားပါတယ် ဒီဥပဒေမူကြမ်းတွေကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ဆိုင်ရာသဘောတူညီချက်ကြီးတစ်ခုရဖို့အတားအဆီးဖြစ်လာနိုင်ခြင်းရှိတယ်လို့မြင်ကြပါတယ်
။အီရန်နိုင်ငံမှာဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာ9ရက်မြောက်ရှိလာပြီးတော့မနေ့ကသာပြည်နေကတော့ဒေတာအတော်များများကိုအင်တာနက်ဆက်သွယ်တွေတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပွေးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကလေးကနေအင်တာနက်ဆက်သွယ်မှုတွေလုံးဝနှိမ့်ပါဖြတ်တောက်ခဲ့တဲ့အချိန်ဟာနိုင်တရာကျော်ရှိတယ်လို့လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်လေ့လာရေး NetBlocks အဖွဲ့ကကြာသာပြည်နေက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်တောင်ပိုင်းအဓိကစစ်ကမ်းမြို့တည်ရှိတဲ့ Hormuzgan ပြည်နယ်အပါအဝင်ဒေတာအတော်များများမှာအင်တာနက်ဆက်သွယ်ရေးကွန်ရက်ကိုပြန်ဖွင့်ပေးထားပြီးလို့အီရန်အစိုးရသတင်းဌာနတွေကကြေညာပါတယ်။အင်တာနက်လိုင်းတွေပြန်ဖွင့်မှုကိုကြာသာပြည်နယ်နှောင်းပိုင်းကဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းအီရန် Cyber Space Council အတွင်းရေးမှူးအဘူဟာဆန်ဖီရိုဇာဘာဒီကပြောပါတယ်။အင်တာနက်တွေပိတ်ထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေအပေါ်မှာတည်ရောက်မှုရှိတာကြောင့်ပြန်ဖွင့်ပေးဖို့ဆုံးဖြတ်လိုက်တာလို့လေသူကပြောပါတယ်။နောက်နှစ်ရက်အတွင်းမှာအင်တာနက်လိုင်းတွေပုံမှန်ပြန်ပြီးအသုံးပြုနိုင်တော့မယ်လို့လည်းအဘူဟာဆန်ကပြောပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတောက်ကြမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲခံထားရတာကိုနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဦးဆောင်ပြီးရင်ဆိုင်သွားမယ်ပေါ့တမတော်ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့တာဝန်ရှိတယ်လို့တမတော်ပြောခွင့်ရသူကပြောပါတယ်အစိုးရရဲ့ကြီးကြပ်မှုအောက်မှာတမတော်ကရှိရမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရရဲ့ဆောင်ရွက်ချက်တွေမှာပူပေါင်းဆောင်ရွက်ဖို့ညှိနှိုင်းဆောင်ရွက်ဖို့တာဝန်ရှိတယ်လို့ခံယူထားတဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်မြန်မာနိုင်ငံဟာလူမျိုးတွင်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Genocide Convention ကိုချိုးဖောက်ထားတယ်လို့ဆက်ဆွဲပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားပြီးတော့ဒီဇင်ဘာလ10ရက်နေ့ပထမဆုံးကြားနာပွဲကိုနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးရင်ဆိုင်ဖြေရှင်းသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံတွင်းမှာတော့အခုလို ICJ မှာတရားရင်ဆိုင်ရမယ့်အပေါ်မှာရောဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရင်ဆိုင်ဖြေရှင်းမယ့်အပေါ်မှာပါမတူခြားနာတဲ့သဘောထားအမြင်အမျိုးမျိုးကွဲပြားနေပါတယ် ICJ မှာပထမဆုံးကြားနာပွဲကိုဒီဇင်ဘာလ10ရက်နေ့ကစလို့3ရက်ကြာလုံးမှာဖြစ်ပြီးဂမ်ဘီယာနဲ့မြန်မာနိုင်ငံတို့တလှည့်စီရှောက်လဲတင်ပြကြရမှာဖြစ်ပါတယ်
2018ခုနှစ်အတွင်းမှာကမ္ဘာတဝန်းလက်နက်ကိုင်အဖွဲ့အစည်းတွေအုံပြုတဲ့မြေမြုံမိုင်းတွေကြောင့်တည်ဆုံးဒဏ်ရာရသူ3800နီးပါးရှိပြီးဒါဟာမြေမြုံမိုင်းကြောင့်တည်ဆုံးဒဏ်ရာရစီရင်မှာအမြင့်ဆုံးအရေးအတွက်မှာရှိတယ်လို့မြေမြုံမိုင်းပိတ်ပင်တားစီရေးဆောင်ရွက်သူတွေကကြာသာပြည်နေကပြောပါတယ်မြေမြုံမိုင်းပိတ်ပင်တားစီရေးသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းစစ်တပ်ကမြေမြုံမိုင်းအုံပြုတာတွေရှိခဲ့ပြီးတော့ဒါဟာအစိုးရစစ်တပ်အနေနဲ့မြေမြုံမိုင်းအုံပြုတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်ကမ္ဘာတဝန်းနိုင်ငံအစိုးရရဲ့အားလုံးနီးပါးမြေမြုံမိုင်းအုံပြုဖို့ကိုရှောင်ကြဉ်နေကြတဲ့အချိန်တစ်ဖက်မှာလည်းလက်နက်ကိုင်အဖွဲ့အစည်းတွေဟာမြေမြုံမိုင်းတွေကိုအုံပြုတာပို့ပြီးတော့တိုးလာပါတယ်2018ခုနှစ်အတွင်းကမ္ဘာတဝန်းမြန်မာအပါအဝင်အာဖဂန်နစ္စတန်၊အိန္ဒိယ၊နိုင်ဂျီးရီးယား၊ပါကစ္စတန်နဲ့ယီမင်စတဲ့နိုင်ငံတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေမြေမြုံမိုင်းအုံပြုတာတွေရှိခဲ့ပါတယ်ကင်မရွန်၊ကိုလံဘီယား၊မာလီ၊လီဘီယား၊ဖိလစ်ပိုင်၊ဆိုမားလီးယားနဲ့တူနီးရှားနိုင်ငံတွေမှာတော့လက်နက်ကိုင်တွေမြေမြုံမိုင်းအုံပြုတယ်ဆိုတဲ့အတိမပြုနိုင်တဲ့စွပ်စွဲချက်တွေလည်းရှိပါတယ်မြေမြုံမိုင်းအုံပြုမှုတာစီရေးသဘောတူစာချုပ်က1999ခုနှစ်ကစပြီးတော့အသက်ဝင်ခဲ့တာဖြစ်ပြီးဒီစာချုပ်အရ2013ခုနှစ်မှာမြေမြုံမိုင်းကြောင့်တည်ဆုံးသူဦးရေ3500အထိကျဆင်းခဲ့ပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့မြေမြုံမိုင်းတွေကိုအုံပြုနေတာကြောင့်2018ခုနှစ်အတွင်းမှာမြေမြုံမိုင်းကြောင့်တည်ဆုံးသူဦးရေမြင့်တက်လာရတာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံကပြည်ပကိုစံတင်ဖို့ရောင်းချတာတိုးလာတဲ့အတွက်အာရှဒေသတွေကစံတင်ဖို့ရောင်းချတဲ့နိုင်ငံတွေပြန်ဆိုင်မှုပိုများလာပါတယ်။ဒီကမ္ဘာလုံးမှာဝယ်လို့ကြပြီးစံစစ်တက်တာကြောင့်ထိုင်းနိုင်ငံရဲ့စံတင်ပို့မှုတစုံလုံးအနေနဲ့ဒီနှစ်မှာကျသွားတဲ့အကြောင်းဒါအပြင်မြန်မာနိုင်ငံရဲ့စံတင်ပို့နိုင်စွမ်းကဒီနှစ်မှာပိုတိုးလာတာကြောင့်လည်းပြိုင်ဆိုင်မှုပိုများလာတဲ့အကြောင်းဗန်ကောက်မြို့တော်အခြေစိုက်စံကုန်တဲ့တူကပြောပါတယ်ထိုင်းစံရောင်းလို့ရမယ့်ဈေးကွက်အသစ်တွေရှာဖွေတာကိုထိုင်းဆိုရကအရှင်းမြင့်လှုပ်ဆောင်နေပြီးအီရတ်တူရကီနိုင်ငံတွေကိုစံရောင်းမှုကြိုးစားနေပါတယ်ဒါပေမဲ့ထိုင်းဘက်ငွေကပိုအားကောင်းနေတာကြောင့်စံစည်းတက်နေတာရဲ့ပြိုင်ဆိုင်မှုပိုများလာရဲ့အကြောင်းရောင်းနိုင်မယ့်အခွင့်အရေးကတိတ်နေတယ်လို့ကုန်သည်တွေကပြောပါတယ်ကမ္ဘာထိပ်တန်းစံတင်ပို့တဲ့နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့စံစည်းနှုန်းကတော့ຫນွေစပားအထွန်းုံကောင်းမှုရတာကြောင့်၃နှစ်နီးပါးအတွင်းအနှိမ်ဆုံးဈေးအထိကျသွားပါတယ်။ VNM စံစည်းကငြိမ့်နေပေမဲ့အခုချိန်ထိစံရောင်းနိုင်မဲ့သဘောတူညီချက်အသစ်မရသေးပဲဝယ်လိုကတိတ်နေနေတယ်လို့ဟိုချီမင်းစီးတီးအခြေစိုက်ကုန်သည်တူကပြောပါတယ်။ဒီတော့တည်းမှာပဲဖိလစ်ပိုင်နိုင်ငံကစံတင်သွင်းတာကိုရပ်မပစ်ဖို့အဆုံးဖြတ်ထားပေမဲ့ ဒေသခံလက်သမားတို့ရဲ့ဝင်ငွေထိခိုက်စေတဲ့ဈေးပေါ်တဲ့ဆန်တွေဝင်လာတာကိုထိန်းချုပ်ဖို့စားနပ်ရိက္ခာဘေးရန်တွေကင်းရဲ့လှုပ်ဆောင်ချက်တွေကိုတင်းကျပ်မယ်လို့ပြောထားပါတယ်
။ကမ္ဘာစီးပွားရေးကျဆင်းနေတဲ့ကာလတာရှည်နေတဲ့အခြေအနေကိုနိုင်ငံတွေအနေနဲ့အရေးတူဆောင်ရွက်ဖို့လိုအပ်နေပြီလို့ပြင်သစ်နိုင်ငံအခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ကကြေညာပြီးနေကပြောပါတယ်။ OECD ရဲ့လေးလဘက်အကဲဖြတ်မှတ်တမ်းတွေအရကမ္ဘာစီးပွားရေးအခြေအနေဟာနောက်နှစ်အတွင်းမှာပြန်လည်ဥမော်လာဖို့အခြေအနေမရှိသေးပဲ2021ခုနှစ်ရောက်မှအနည်းငယ်ပြန်လည်မြင့်တက်လာမယ်လို့ဖော်ပြထားပါတယ်။American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်လုံလောက်တဲ့ရင်းနှီးမြှုပ်နှံမှုမရှိတာနဲ့ Britain နိုင်ငံဥရောပသမဂ္ဂကနေထွက်ဖို့ Brexit လို့နိုင်ငံရေးပြဿနာဆလာရီကြောင့်ကမ္ဘာစီးပွားရေးမတည်မငြိမ်ဖြစ်ရကြောင်းကို OECD အဖွဲ့စီးပွားရေးပညာရှင်ဘွန်းနာပြင်သစ်နိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။2018ကမ္ဘာစီးပွားရေးအကျပ်တဲကာလနောက်ပိုင်းအခုအခြေအနေကတိုးတက်မှုအနည်းကွေးဆုံးဖြစ်နေတယ်လို့လည်း OECD ကဆိုပါတယ်။2019ခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်း 2.9% ခန့်နှုန်းရှိပြီး2020မှာတော့ရခင်ခမန်းထားတဲ့တိုးတက်မှုနှုန်းကိုလျှော့ချပြီးတော့300ခန့်နှုန်းလောက်သာရှိမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ကခန့်မှန်းထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနဲ့မမ်းမြသဇင်အောင်တို့ပြောပြခဲ့ကြတော့ပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုအရင်ဆုံးတင်ပြသွားကြပါတယ်။အဲ့ဒီတဲကမှရခိုင်ပြည်နယ်ကအကြောင်းကိုပြောပြမှာပါ။ရခိုင်ပြည်နယ်အကြောင်းဖြူဒေသခံကမန်းမွတ်စလင်တွေဟာဒုက္ခသည်စခန်းမှာတီးကြနေထိုင်နေကြရစေဖြစ်ပေမဲ့ဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့ခင်မင်းရင်းနှီးမှုပြန်လည်ထွန်းကားဖို့မျှော်လင့်နေကြပါတယ်။အတူရောနှောနေထိုင်ရင်ပြည်ပခါတွေပြန်လည်ဖြစ်လာလိမ့်မလားဆိုတဲ့စိုးရိမ်ချက်တချို့ကြန့်ရှိနေစေဖြစ်ပေမဲ့လည်းနှစ်ဖက်စလုံးကဒီလိုပေါင်းစည်းရေးကိုလှူလာနေကြတာပါ။ AFP သတင်းတပုတ်ပေါ်အခြေခံပြီးပြောပြခြင်းပါတယ်။ဗုဒ္ဓဘာသာမြန်မာအမျိုးသမီးတူဦးကိုအာရမပြုကျင့်ခဲ့တဲ့ဆိုတဲ့ကောလာဟလသတင်းက2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာပြန့်နှံ့ခဲ့ပြီးနောက်ဘာသာမတူတဲ့ဒေသခံတွေကြားပြည်ပကအကြီးကျယ်ဖြစ်ခဲ့ပြီးနောက်ပိုင်းမှာကြောက်ဖြူမျိုးကလူမှုအတိုင်းဝိုင်းကြားယုံကြည်မှုကင်းမဲ့ပြီးတင်းမာမှုတွေရှိလာခဲ့ပါတယ်။ဒီလိုပြည်ပကတွေမဖြစ်ခင်တစ်ချိန်လုံးကကျောင်းပြူမြို့မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားခင်မင်ရင်းနှီးစွာနေလာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။သူကိုယ်သူကိုထူးမောင်လို့အမည်ပြောင်းထားတဲ့ကျောင်းပြူမြို့ကမွတ်စလင်အမျိုးသားတူဦးကတော့သူ့နဲ့အိမ်နီးချင်းဖြစ်ခဲ့ကြတဲ့ဗုဒ္ဓဘာသာမိတ်ဆွေတွေရဲ့အိမ်ကိုနေကင်းပိုက်မှာတွားရောက်လည်ပတ်ပြီးညမထွက်ရအမိတ်အချိန်မပြည့်ခင်သူတို့မွတ်စလင်တွေကိုထားတဲ့ကျောင်းပြူဒုက္ခသည်စခန်းကိုအရောက်ပြန်ကြရတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဖြစ်လာလိမ့်မယ်လို့သူမထင်ခဲ့မိကြောင်းကိုထူးမောင်ကပြောပါတယ
်။ကင်းနေတဲ့ပဲလို့ဝင်နေမိတာပေါ့။ဒီလိုအရှင်နေမျိုးဖြစ်သွားမယ်ဆိုတာကိုတွေ့တော့မတင်ဘူးဘာလို့လဲ။အဲဒီကဆိုရင်ဒီနေရာလေးကတော်တော်ကိုတာတာရရနေခဲ့တဲ့နေရာလေး
။ရခိုင်ပြည်ပကစားဖြစ်ခဲ့ခြင်းကစားပြီးမွတ်စလင်တွေဟာဒုက္ခသည်စခန်းထဲနေလာကြတာအခုဆိုရင်9နှစ်လောက်ရှိလာပြီဖြစ်ပါတယ်။ပြည်ပကဖြစ်ခဲ့ခြင်းတော့ဒေါသထွက်နေကြတဲ့ဒေသခံရခိုင်လူတို့ဟာရဲတွေနဲ့အတူမွတ်စလင်တွေရဲ့အိမ်ကိုဝိုင်းပြီးမွေနောက်ဖြစ်စီခဲ့ကြတာပါအဲ့ဒီအဖြစ်အပျက်အတွင်းလူ200လောက်သေဆုံးခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ထွက်ပြေးခဲ့ရပါတယ်ကြောက်ဖြူမြို့မှာဖြစ်စီခံရတဲ့အခြေအနေကိုဒေါ်စောပုချေကရှင်းပြပါတယ
်ဘာမှမရှိတော့ဘူးဒါတွေအကုန်ပြိုတက်ပြီဒေသတွေလုံးဝလုံးလို့မရဘူးဒါတွေတဲလို့လူတဲလို့မရတော့ဘ
ူး2019ခုနှစ်အရောက်မှာတော့တိန်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြရတဲ့အခြေအနေအထိဖြစ်လာခဲ့တယ်လို့သုံးသပ်ကြပါတယ်ဘာသာစွဲလူမျိုးစွဲတွေနဲ့နဲ့ရှမ်းရှမ်းဆက်ဖြစ်နေမှာကိုဒေသခံအများစုစိုးရိမ်နေကြပြီးလူမှုအတိုင်းဝိုင်းနှစ်ခုကိုဇွတ်အတင်းပြန်လည်ပေါင်းစည်းမယ်ဆိုရင်မတည်ငြိမ်မှုအစ်စ်တွေပြန်လည်ဖြစ်လာနိုင်တယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။ဒါပေမဲ့အကြောက်ဖြူကမွတ်စလင်တချို့ကတော့အရင်ကခင်မင်ခဲ့တဲ့ဗုဒ္ဓဘာသာမိတ်ဆွေတွေကိုသတိထားဆက်ဆံနေပြီးလူအတိုင်းဝိုင်းနှစ်ခုကြားအရင်ကရှိခဲ့တဲ့ချစ်ခင်ရင်းနှီးမှုတွေလုံးဝပျောက်ကွယ်သွားနိုင်မှာတော့မဟုတ်ဘူးလို့မျော်လင့်ချက်တွေဆက်ရှိနေစေဖြစ်တယ်လို့ဒေသခံမွတ်စလင်ကိုထူးမောင်ကပြောပါတယ်
။ဒါပေမဲ့ကျွန်တော်တို့ဒီရွာခံတွေကိုကြီးပြီးတော့ဝင်ရမယ်ဆိုတော့ကျွန်တော်တို့ကကြီးစီပေါက်ပြောနိုင်တယ်။ရွာခံတွေကတော့ကျွန်တော်တို့ကိုအမြဲတမ်းကြိုဆုံနေတယ်
။ကြောက်ဖြူမျိုးနယ်လွှတ်တော်အမတ်ဦးကျော်တန်းကတော့ကြောက်ဖြူမှာရှိတဲ့အရင်ရှိပြီးသားမွတ်စလင်တွေပြန်လည်အခြေချလာဖို့ကိုကြိုဆိုလိုက်ပြီးအစိုးရရဲ့ခွင့်ပြုမိတ်ကတော့လိုအပ်ကြောင်းပြောပါတယ်
။ဒီလိုကြီးပဲဒီကန့်ချင်းမှထားလို့ဖြစ်ပါမလား။ဦးရတဲ့ရောက်တဲ့ဆန္ဒရတော့မဖြစ်သင့်ဘူးလို့ဦးကတော့အဲ့လိုမြင်တယ်ပြည်လျောင်လောက်ပေးရမယ့်အစွဲကတောင်းပါဒီက ိုနိုင်ငံသားမဟုတ်တဲ့လူတရားလည်းမရှိဘူးလို့အငယ်အနေနဲ့ပြောရှင်းတယ်။ဘာဖြစ်လို့ဒီမှာနေလာတဲ့လူတွေ
ကြောက်ပြူမြို့မှာကကမန်မွတ်စလင်တွေနေထိုင်နေကြတာပါ။ရခိုင်မှာပြည်ပကဖြစ်လာပြီးနောက်ကမန်အပါဝင်မွတ်စလင်တွေကိုအာဏာပိုင်တွေကဒုက္ခတွေစခန်းထဲပို့လိုက်ကြပါတယ်။သူတို့တွေကတော့ရိုဟင်ဂျာဆိုသူတွေနဲ့ကွာခြားချက်ရှိပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာကမန်မွတ်စလင်တွေကိုလူနည်းစုလူမျိုးစုအဖြစ်တရားဝင်အသိမှတ်ပြုထားပြီးသားဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေဖြစ်မလာခင်တုန်းကဒေသခံမွတ်စလင်ကမန်တွေဟာကျောင်းဆရာရှေ့နေတရားသူကြီးစတဲ့အလုပ်တွေအပြင်တံငါသေးနွားလဲနဲ့ပစ္စည်းတယ်ပို့တဲ့အလုပ်တွေကိုပါလုပ်ကန်ခဲ့ကြတာပါကျောက်ဖြူမြို့ကန်တွေကသူတို့ရဲ့ဒေသခံမွတ်စလင်တွေအပေါ်တန်ရုံးစင်စိတ်ရှိကြပေမဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာဆိုသူတွေကိုတော့အပြင်ကဝင်ရောက်လာသူတွေဖြစ်လက်မခံနိုင်ကြပါဘူးမြန်မာအစိုးရကလည်းရိုဟင်ဂျာဆိုတာကိုလက်မခံပယ်ချတာပြီးရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်သွားသူတွေပြန်လာရေးကိစ္စကိုတော့ပြင်ဆင်လုပ်ဆောင်နေကြောင်းပြောပါရခင်ဗျာ
ဖီရီယာတောက်ချာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုဆက်ပြီးတော့ပြောပြချင်တာကဒီမော်တော်လော့ခရီးသွားနှစ်ဦးဖြစ်တဲ့စိုင်းစွန်ဖနဲ့ကိုအောင်ကျော်ဝင်းတို့ဟာမြန်မာနိုင်ငံကနေထိုင်ဒီနိုင်ငံပေါင်း44နိုင်ငံကိုမော်တော်ဆိုင်ကယ်ကိုစီနဲ့6လကြာဖြတ်တန်းစီးနင်းပြီးတဲ့နောက်အခုဆိုရင်အိန္ဒိယကနေတဆင့်မြန်မာနိုင်ငံဘက်ကိုပြန်ပြီးဦးတီမောင်းနှင်လာကြတော့မှာဖြစ်ပါတယ်လောလောဆယ်ဗုဒ္ဓဂါရကိုရောက်ရှိနေတဲ့အဲ့ဒီဆိုင်ကယ်သမားနှစ်ဦးကိုမန်အင်ဂျင်နိုင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းရမှာသူတို့ကအခုလိုစဖြေပါဗျာ
အဲ့မှာတော့ကျွန်တော်အီရန်ဆက်ဖြစ်ရပါတယ်တူရကီကနေဆက်ဝင်နေတာပါတော့ဆိုတော့ကျွန်တော်တို့အီရန်ဆက်ဖြစ်တဲ့အခါသူတို့ဒီကလူတွေအားလုံးပေါ့ဆော်တော်လေးကိုဆော်ယူပါတယ်ရင်းရင်းတင်းတင်းနဲ့အေးအေးဆေးဆေးပါပဲလူလူနဲ့ပတ်သက်လို့လည်းအားကြီးဆေးဆေးပါတယ်အီရန်မှာကျွန်တော်တို့အာဒီဘက်ကျော်လောက်ဖြစ်ရပါတယ်ဒီဘက်ကျော်လောက်ဖြစ်ပြီးတော့ကျွန်တော်တို့ပါကစ္စတန်နဲ့အာဖဂန်နစ္စတန်နဲ့အဲ့နားမှာတော့သူတို့ဒီလူကြိုရေးရတော့ပို့ပြီးတော့ဆင်းကျက်တယ်ခင်ဗ
ျ Top 10ဆိုတဲ့ border zone နဲ့ဖြစ်ရတာပေါ့နော်ဒီ western နိုင်ငံသားမှမဟုတ်အာရှသားတွေရောအကုန်လုံးဆိုတာကျမေးဆွဲပြီးတော့ Ramsan Town နဲ့ကိစ္စရှိရဲသူတို့အချင်းသားလဲလဲစေချင်တဲ့ကိစ္စရှိရဲတလောကဆိုဩစတြေးလျကဂျုံလွတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရကသူတို့ဖန်ထားတယ်ဒါကတော့ပါကစ္စတန်အစိုးရပေါ့နော်ဟိုကိနက်တော့မဟုတ်ဘူးကျွန်တော်တို့တွေကဒီအချင်းကြီးရှိနေတော့ကိုယ်စီမှာလဲကိုကလည်းမီဒီယာတမားဆိုပစ္စည်းလေးတွေကနည်းနည်းပါးပါတော့ဒါတွေလည်းတန့်နိုင်တယ်များကျွန်တော်ဒိန်းဒိန်းပြီးတော့လာတာပေါ့နော်အဲ့တော့ဒီကျမေးဆွဲတာအရင်များတော့ကျွန်တော်တို့ဘာလုပ်လဲဆိုတော့သူက escort နဲ့ backup shop ပေးသွားတာ point a to point b point b to c drop shop ပေါ့နော်အဲ့တော့သူတို့ပြောင်းလဲတဲ့အချိန်မှာပဲကျွန်တော်တို့ကဟိုဖော်ပါသွားတာလုပ်ရတယ်ပြီးမနေ့ခွင့်တောင်းပြီးတော့ဟိုထမင်းစားရတယ်လုပ်ရတယ်မဟုတ်ရင်ကျွန်တော်တို့အချိုးရက်ဒီမှာကျွန်တော်15နိုင်တော့ဟိုထမင်းမစားဘဲနဲ့မောင်းရတယ်ရှိရဲအဲ့တော့ဟိုပါကစ္စတန်တော့တွားပြည့်တဲ့ခီးစဉ်ထဲမှာတော်တော်လေးကိုကျွန်တော်တို့အရန်စိတ်ပင်ပန်းလူပင်ပန်းဖြစ်သွားတဲ့ခီးစဉ်မှာ
ပါကစ္စတန်နိုင်ငံကိုဖြတ်ပြီးတော့အိန္ဒိယနိုင်ငံကိုဟိုဝင်လာရတဲ့အချိန်တွေပေါ့လေဟိုဘယ်လိုတွေတွေ့ရလဲရှင
်သူတို့ဒီအိန္ဒိယကျွန်တော်မြောက်ပိုင်းပိုင်းပေါ့နော်ဒါဟိုမျိုးကနေပြီးအနီးဆန်လာမှာတော့ခုနပြောတဲ့ security ရှိတော့ပေါ့နော်သူတို့ကကျွန်တော်တို့သွားလို့ရတယ်ကျွန်တော်တို့အိန္ဒိယပဲအဲသူတို့စီကတခြားပိုင်းကပိုင်းနဲ့တွေ့ရတယ်ဟိုညင်းချင်းပါပဲသူတို့တစ်ဖက်ကတော့တင်းမာတာတော့ရှိတယ်ခင်ဗျာလေဆာဆဖြတ်ကလေးကသူတို့တစ်ဖက်နဲ့တစ်ဖက်ပေါ့နော်ဟိုအားတန်တာပေါ့နော်ဒါသူတို့နိုင်ငံပိုကောင်းတယ်ဆိုတော့ဒီမျိုးချစ်စိတ်တွေတော့အများကြီးရှိပါတယ်နောက်ကျွန်တော်တို့ဒီဆိုင်ကယ်နဲ့ဖြတ်သွားတော့ကကျွန်တော်တို့ဒီတခြားနေကြာဂိတ်တွေနဲ့မတူတာသူကဟိုဘက်မှာရောဒီဘက်မှာသူကဟိုပွဲကြည့်စင်ကြီးတွေပေါ့နော်ဘလုံးပွင့်ကြီးတွေလိုပဲသူတို့ကအဲ့ဒါတွေကကျွန်တော်ဖြတ်သွားတာပေါ့ညနေပိုင်းကျမှဒီ ceremony ရှိရဲ့အခါကျမှဒါသူတို့ဒီနေကြာစောက်နေတက်ပြရဲ့သူတို့လူဒီချင်းတာကျွန်တော်တို့အလန်ချတဲ့အခမ်းအနားတွေပေါ့နော်အဲ့ဒါတွေအာကျင်းပတဲ့ဟို Orion မျိုးပြောပါရခင်ဗျအဲ့တော့အဲ့ဒါတွေလည်းကျွန်တော်တို့တွေ့ကြရပါတယ်
တနည်းပါတော့နေ့တိုင်းကိုဒီလိုအင်အားအပြည့်ကျင်းပရလို့ကျွန်တော်သိရပါတယ်။အဲ့မှာကျွန်တော်တို့တော့အန်အော်ရာဒီလောက်လူအများကြီးပေါ့နော်ဘလို့လာကြဆိုတော့အဲ့လိုဒီပွဲရောလာဖို့အနေနဲ့ရရက်ကဒီအိန္ဒိယကလူတွေကလည်းလာကြတယ်။ဟိုဘက်ချင်းကလည်းပါကစ္စတန်လည်းလာတယ်။ဒီပွဲကိုနေ့တိုင်းတူတယောက်ကတော့သူတို့အားပေးမဲ့လူတော်ရှိနေတယ်။ဒီကျွန်တော်တို့တင်ထားတဲ့ဗီဒီယိုလိုပါပဲသူတို့ဒါငါတို့မြေခွားဆိုတဲ့ပုံစံမျိုးနဲ့သူအရင်ကုံယူတာပေါ့နော်။ဟိုဘက်ဒီပြအားပြိုင်တာ
ဒီပါကစ္စတန်မတိုင်ခင်အီရန်နိုင်ငံကိုဖြတ်တုံးကအီရန်နိုင်ငံမှာဆန္ဒပြမှုတွေကအယောင်းကိုပြင်းထန်လာတဲ့အခြေအနေပေါ့လေအဲ့တော့အီရန်ရဲ့မျိုးတော်တွေကိုဖြတ်ခဲ့လားနောက်ဒီအီရန်ကပြည်သူတွေရဲ့အနေအထားကိုဘယ်လိုတွေးကြရလဲရှင
်။ကျောင်းသားတွေပေါ့နော်ဆန္ဒထုတ်ဖော်ရတဲ့ဘာတွေဒီလိုတွေးရတယ်ဒါပေမဲ့ကျွန်တော်တို့အခုဖြစ်နေတဲ့လက်ရှိတက်စီကိစ္စတွေပါပေါ့နော်ဟိုဒီလောက်စားစီညှင်းဝါးတဲ့ကိစ္စတွေတော့မဟုတ်ဘူးခင်ဗျာသူတို့တခြားကျောင်းဝါတွေနဲ့ပတ်သက်လို့အားပြရတွေ့တယ်အာဒီသူတို့မျိုးကြီးတွေကိုတော့ကျွန်တော်တို့ကတော့နည်းနည်းရှောင်ပြီးတော့သွားတာပေါ့နော်ဘာလို့ဆိုတော့ဒီဘက်မှာလူကြီးရွာတဲ့ခါကျရင်ကျွန်တော်တို့ဆိုင်ကြီးကြီးနေတာစိတ်အဆင်မပြေဒုတိယတော့တတိယမြို့တော်တို့နောက်သူတို့ရှင်းဟောင်းမြို့တော်တွေပေါ့နော်ဖုံးမြို့ပါတော့အဲ့ဒီမြို့တွေလည်းကျွန်တော်ဖြတ်ခဲ့တယ် တက်စီကားကြီးဆိုလဲအရန်ပေါ့နော်စေးသက်တာတာပေါ့အဲ့ဒီမှာကျတော့သူတို့စီမှာကျွန်တော်တို့ဒီဆိုင်ရရပြီးတော့နေကင်းထမင်းစားနေတာမှာသူတို့ကဟိုထမင်းကျွေးကျင်ကြတယ်သူတို့ကတော့ဒီမက်ကနီတီကိုရိုင်းကနေလာပြီးစကားလာပြောကြတယ်ကျွန်တော်တို့တော်တော်လေးကိုဖော်ဖို့ယူရပါပဲကျွန်တော်တို့
အခုအိန္ဒိယနိုင်ငံနဲ့ရောက်နေပြီဆိုတော့အိန္ဒိယနိုင်ငံမှာဒီမော်တော်ဆိုင်ကယ်မားရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင
်အိန္ဒိယကတော့အရန် challenge ဖြစ်ပါတယ်ကျွန်တော်တို့ဒီ
သလန်းလုံးမှာခက်ခဲဆုံးပဲအဓိကတော့ဟိုသက်ရှိသက်သွားကြီးအကုန်လုံးလမ်းမမှာရှိရပါဘောနော
်လမ်းနေရာလေဂျန်ကြီးနေရာဆိုတဲ့ငါးလမ်း၆လမ်းလောက်ရှိရယ်ကျွန်တော်တစ်စီစလုံးအဲ့လိုမျိုးဝင်သွားတာဘောနော်
အဲ့တော့အခုဒီအိမ်ပြန်ခီးစဉ်ပေါ့နော်စီစဉ်ထားတာလေးကိုလေဟိုပြောပြပါအောင်ရှင
်။နောက်နှစ်ပတ်လောက်ဆိုရင်မြန်မာပြည်ကိုပြန်ဝင်တော့မှာပါ။အခုကျွန်တော်လက်ရှိရောက်နေရတော့ဘုရားကာယပေါ့နော်ဖျားဝင်ဖူးချင်တာရယ်ဒီမနေ့အစောကြီး9နာရီလောက်ထပြီးဖျားတော့ပူကြတယ်ညောင်ပင်ကိုလည်းသွားပြီးတော့ပြရတယ်။ဒီကနေတဆင်ကျွန်တော်ကတော့အခုဒါဂျီလင်းကိုသွားပါမယ်။ဒါဂျီလင်းကနေတဆင်ကျွန်တော်အင်ဖာကိုကျွန်တော်မောင်းပါမယ်။အင်ဖာကနေတဆင်ကျွန်တော်တမူးဘက်ကိုသွားပါမယ်။တမူးကနေတဆင်ကျွန်တော်ကိုကကံမြန်မာပြည်ကိုပြုပြန်တယ်အမှတင်ငယ်ချင်းလေးအချို့လည်းလာမယ်လို့သူတို့တိုင်ပင်နေကြရင်လာချူကြမယ်လို့ပေါ့နော
်ဆိုင်ကယ်မောင်းမိကဘာလှဲ့သူနှုတ်ကိုမဲအင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတစ်ခါတော့ထိတ်တန်းနိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပါမယ်ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗင်တို့ဟာဒီဇင်ဘာလ12ရက်ရွေးကောက်ပွဲမှာတိုင်ခင်ပထမဆုံးစကားစစ်တို့အခြေတင်ပြောဆိုကြပါတယ်ဝင်းညိုဂျွန်ဆန်ကသူ့အဆိုအဖြစ် Brexit အကြောင်းဖြစ်လာတဲ့တနိုင်ငံလုံးစိတ်မသက်မသာအခြေအနေကိုအဆုံးသတ်ဖို့ကတိပေးပြီး Mr. Corbyn ကတော့နောက်ထပ်လူလူဆန္ဒခံယူပွဲတစ်ခုလုပ်မယ်လို့ကတိပေးပါတယ် Henry Ridgeway ပေးပို့တဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြမှာပ
ါ Boris Johnson versus Jeremy Corbyn
ဒီလိုနိုင်ငံရေးသမားတွေကြားမှာရောလူလူကြားမှာပါ Brexit နဲ့ပတ်သက်လို့အကြီးအကျယ်ကွဲပြားနေကြပြီးဒီကိစ္စဟာရုပ်ောက်ပွဲမဲဆွယ်စည်းရုံးရေးမှာလွှမ်းမိုးထားပါတယ် Conservative ဦးဆောင်တဲ့အစိုးရအနေနဲ့ဇန်နဝါရီလမှာဥရောပသမ္မဂ EU ကနေထွက်ပြီး EU နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့လွယ်ကူလိမ့်မယ်လို့ Boris Johnson ကဆိုပါတယ်။ဒါ့အပြင်သူ့ပြိုင်ဘက် Labour Party သာနိုင်သွားရင်တော့ Brexit နဲ့ပတ်သက်လို့ပိုပြီးရှုပ်ထွေးလာစေလိမ့်မယ်လို့လည်းပြောပါတယ်
။ We're already in a state of perfect alignment both for tariffs and for quotas.
အခုကိစ္စနဲ့ခွဲရန်ကိစ္စနှစ်ခုလုံးမှာတိတ်ကိုကောင်းမွန်တဲ့အနေအထားရှိနေပြီဖြစ်ပါတယ်။ Mr. Corbyn ကဘယ်ဘက်ကနေမဲဆွယ်စည်းရုံးမယ်ဆိုတာကျွန်တော်တို့မသိပါဘူး။သူက EU ထဲကနေထွက်မယ်လို့ပြောမှလားဆက်နေမယ်လို့ပြောမှပါလား
အတိုက်ခံ Jeremy Corbyn ကတော့သူ့ရဲ့မူဝါဒကတိတ်ရှင်းပြီးပိုပြီးကောင်းတဲ့ Brexit သဘောတူညီချက်တစ်ခုရအောင်ဆင့်ဆက်နေနိုင်ဖို့ဖြစ်တယ်လို့ပြောပါတယ
် 3 months to negotiate 6 months for a referendum and that will bring that process to an end
3 လအတွင်းဆင့်ဆက်ကြည့်နိုင်မယ်6လအတွင်းလူလူဆန္ဒခံယူပွဲလုပ်မယ်ပြည်ဒီလုပ်ငန်းစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်အစိုးရကအဆိုပြုထားတာတွေကိုကျွန်တော်တို့သိထားတာကမစ္စတာဂျွန်ဆန်ဘာလုပ်ထားတယ်လို့ကျွန်တော်တို့သိထားတာကသူတို့အခေါ်အားဖြင့် NHS ကျန်းမာရေးစောင့်ရှောက်မှုစနစ်ကို American Company တွေဝင်လုပ်လို့ရအောင်ဖွင့်ပေးဖို့အဆိုပြုပြီး American ပြည်ထောင်စုနဲ့ရှုတ်ဝက်ဆွေးနွေးထားတာတွေပဲဖြစ်ပါတယ
် American နဲ့ကုန်သွယ်ရေးဆိုင်ရာဘယ်လိုသဘောတူညီချက်မဆိုပြည်တည်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်နဲ့ပတ်သက်ပြီးပါမမဟုတ်ဘူးလို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောပါတယ်။စကားစစ်ထိုးဘက်ကိုစောင့်ကြည့်တဲ့အမလီလိုမဲဆန္ဒရှင်အများစုကတော့တိတ်ကြည့်သဘောမတွေ့လောက်ဘူးဆိုတာစစ်တမ်းတွေကပြပါတယ
်။ I didn't think anyone won. I didn't think it was a very meaningful or
သူတို့နှစ်ယောက်ထဲကဘယ်သူမှနိုင်လဲလို့ကျွန်မတော့မထင်ပါဘူး။တိတ်ကြည့်အိဗယ်ရှိလာတဲ့ဒါမှမဟုတ်အရေးကြီးတာပဲပြောကြတဲ့စကားစစ်ထိုးဝင်မျိုးတော့ကျွန်မတော့မထင်ပါဘူး
။စကားစစ်ထိုးဘက်မှာမပါပဲခြံထားခံရတဲ့ပေါ် Liberal Democrat Party လိုအတိုက်ခံပါတီလေးတွေကမကြေနပ်ကြဘူးဆိုတာပါတီကောင်းဆောင်ဂျိုးစင်စန်ပြောတာကထင်ရှားပါတယ
် It was a huge gap in that debate. Both of them want Brexit.
စကားစစ်ထိုးပွဲမှာကြွားချချက်ကတိတ်ကြီးပါတယ်သူတို့နှစ်ယောက်စလုံးက Brexit ကိုလိုချင်ကြပြီးတော့မထွက်ချင်တဲ့ဘက်ကအတန်ကအဲ့မှာမပပါဘူ
း Scotland ဆွေးရောက်ဖွဲ့ကောင်းဆောင် Nicola Sturgeon ကလည်းလွတ်လပ်ရေးအတွက်သူတို့ပါတီရဲ့ကြိုးပမ်းမှုကိုထပ်ပြီးတွန်းအားပေးပြောဆိုပါတယ်
really underlines the importance for Scotland of getting our future out of the hands of
Boris Johnson, Jeremy Corbyn နဲ့ကြိုးပြနေတဲ့လွတ်တော်စနစ်တို့လက်ထဲကနေ Scotland ရဲ့အနာဂတ်ကိုလွတ်အောင်လုပ်ပြီးကျမတို့အနာဂတ်ကိုကိုယ့်ဘာသာကိုဖန်တီးဖို့အရေးကြီးတယ်ဆိုတာတကယ့်ကိုအလေးနဲ့ပြလိုက်တာပါပဲ
။ဂျမားရေးပညာရေးနဲ့ဥရယာတိပြောင်းလဲမှုပြဿနာတွေအတွက်ရံမုံငွေပို့သွမယ်လို့ခေါင်းဆောင်နှစ်ယောက်စလုံးကကြေညာပြပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတော့ရွေးကောက်ပွဲပြီးလွတ်တော်တဲ့မှာ Brexit ကိစ္စကပဲလွှမ်းမိုးနေမယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဗြိတိနိုင်ငံရဲ့အကြက်တဲ့အဆုံးသတ်ဖို့ရည်ရွယ်တဲ့ဒီရွေးကောက်ပွဲအတွက်အပြင်းထန်မဲဆွယ်စည်းရုံးနေကြပါပြီ။ဒါပေမဲ့လည်း Johnson နဲ့ Corbyn တို့နှစ်ယောက်တည်းကဘယ်သူပဲဝန်ကြီးချုပ်ဖြစ်လာသည်ဖြစ်စေသူတို့တက်တန်းဘယ်လောက်ခံမဲဆိုတာကို Brexit ကိစ္စကပဲအဆုံးဖြတ်ပေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
။ပြည်တွင်းရွေးကောက်ပွဲမတိုင်ခင်ကာလနိုင်ငံရေးအခြေအနေတွေကိုကိုကျော်ကျော်သိန်းတင်ပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမတ်ဤတန်းစင်ကစူးစီးပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံကိုလူမျိုးတုံးသက်ဖြတ်မှုနဲ့တရားစွဲဆိုမှုအကြောင်းအကျယ်တဝင့်ရှင်းပြခြင်းဆိုတဲ့ခေါင်းစဉ်နဲ့ Emmanuel Stewart ရေးသားထားတဲ့ဆောင်းပါးကို thenewhumanitarian.org မှာဖတ်ရပါတယ်။မြန်မာစစ်တပ်နဲ့အရသာဆွေးရတွေရဲ့ကျူးလွန်မှုတွေပေါ်မှာအပြစ်ပေးနိုင်ဖို့နှိမ့်ဆက်လာပြီးဆိုပြီးတော့ဆောင်းပါးရှင်ကဆိုပါတယ်မြန်မာနိုင်ငံကရိုဟင်ဂျာလူနည်းစုအပေါ်မှာကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့ကစပြီးတော့ကြားနာပွဲတွေကျင်းပကိုစီစဉ်ထားပြီးတော့2019နောက်ပိုင်းကစပြီးဖြစ်ပွားခဲ့တဲ့ရိုဟင်ဂျာပြည်ပခါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့လူမျိုးတုံးသက်ဖြတ်မှုဆိုတဲ့ဆွဆွဲချက်နဲ့ပထမဆုံးတရားရင်ဆိုင်ရာမှာလည်းဖြစ်တယ်လို့ရေးသားထားပါတယ်ပြည်ပဆိုင်ရာရာဇဝတ်ခုံရုံး ICC ကနေမြန်မာနိုင်ငံကိုအရေးယူဖို့ကြိုးစားခဲ့ပေမဲ့အခုံရုံးကိုဖြစ်ပေါ်စေတဲ့ Rome Statute မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် Rome Statute မှာလက်မှတ်ရေးထိုးထားခြင်းမရှိတာဒါမှမဟုတ်လေသဘောတူထားခြင်းမရှိတဲ့နိုင်ငံတွေရဲ့ပိုင်နက်ထဲကရက်ဆက်ကြမ်းကြုတ်လာတဲ့ပြစ်မှုတွေကိုကျူးလွန်တဲ့အခါမှာ ICC ရာဇဝတ်ခုံရုံးကတရားစီရင်လို့မရတာကြောင့် ICJ ကနေတစဉ်အရေးယူဖို့ကြိုးပမ်းတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိ ICJ မှာကြားနာပွဲတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းဒီအမှုတွေနဲ့ပတ်သက်ပြီးတော့ဥဆောင်ခုခံခြေပမှာဖြစ်ပြီးတော့မြန်မာကိုတရားစွဲဆိုထားတဲ့ကမ်ဘီယာနိုင်ငံရဲ့ရှင်းနေတွေကလည်းရိုဟင်ဂျာတွေကိုကာကွယ်ပေးဖို့တွန်းမြင်လှုပ်ဆောင်ရေးအကြံပြုသွားမယ်လို့ယူဆတယ်လို့ဆောင်းပါးရှင်ကဖော်ပြထားပါတယ်။မြန်မာနိုင်ငံဟာလူမျိုးတုံးသက်ဖြတ်မှုကျူးလွန်နေလို့တရားရုံးကဆုံးဖြတ်ရင်တောင်မှလူမျိုးတုံးသက်ဖြတ်မှုရဲ့စိုးကျိုးတက်ရောက်မှုကိုဘယ်လိုဖြေရှင်းမလဲနိုင်ငံသားဖြစ်ခွင့်ဥပဒေတွေစတာတွေကိုဘယ်လိုပြင်ဆင်မလဲဆိုတာတွေကိုထည့်စင်စားရမှာဖြစ်ပြီးတော့ ICC ကအမှုကလည်းနှစ်ပေါင်းများစွာကြာနိုင်တယ်လို့យေတာထားတာကိုကောက်နှုတ်တင်ပြလာရပါတယ်ရှင်မပြောင်းပြူးနိုင်တဲ့မြန်မာနိုင်ငံရဲ့အနာဂတ်ခရီးပေါ်မှာသမိုင်းပညာရှင်တယောက်ရဲ့အမြင်ဆိုတဲ့ခေါင်းစဉ်နဲ့Michael Fatikiotis ရေးသားထားတဲ့ဆောင်းပါးကို asia.nikkei.com မှာဖတ်ရပါတယ်။တမရဟုတ်အသိဆိုင်ရဲ့အကြံပေးဟောင်းတက်မြင့်ဦးရဲ့ဆောင်းအသစ်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းလဲချိန်မှာကြုံတွေ့ရတဲ့ခက်ခဲတွေကိုထောက်ပြထားတယ်လို့ဖော်ပြထားတာပါ။တက်မြင့်ဦးဟာအစိုးရတဲကပြည်ပြည်ပြောင်းလဲလူတွေနဲ့အရက်ဖက်ဖွဲ့စည်းတွေကရေးပါသူတွေတက်တမန်တွေသတင်းတောက်တွေချင်းချင်းကြားမြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့ပေါင်းကူးဆက်သွယ်ပေးတဲ့သူလို့ရေးသားထားပါတယ်။မြန်မာနိုင်ငံပေါ်မှာနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ခဲ့မှုတွေပေါ်မှာလည်းဘဝင်မကျခဲ့သူဖြစ်ပါတယ်။ The Hidden History of Burma ဖုံးကွယ်နေတဲ့မြန်မာသမိုင်းဆိုတဲ့သူ့ရဲ့စာအုပ်အသစ်မှာမြန်မာနိုင်ငံတွင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းမြန်မာ Equest ကလူတွေကမြန်မာနိုင်ငံရဲ့အကူပြောင်းကာလမှာဘလို့အရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့တယ်ဆိုတာကိုလည်းရေးသားထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ကိုလိုနီခေတ်ရဲ့စိုးမွေတွေကိုဆက်လက်ပြီးတော့ဆက်ခံနေရတဲ့မြန်မာပြည်လို့တက်မြင့်ဦးကတမိုင်းပညာရှင်တယောက်အနေနဲ့အမြဲတစေထောက်ခံနေရှိရလို့လည်းဖော်ပြထားတာပါ။ဗမာလူမျိုးနဲ့တိုင်းရင်းသားလူနည်းစုတွေကြားပြည်ထောင်ကိုလိုနီခေတ်ကသွေးခွဲခဲ့တာကိုလွတ်လပ်ရရပြီးတဲ့1948နောက်ပိုင်းမှာလည်းဆက်လက်ပြီးတော့တက်ရောက်မှုရှိနေသေးတယ်လို့ပြောတာကိုကိုကဖော်ပြထားပါတယ်။ဒေါ်စစ်စစ်ကြီးဦးဆောင်တဲ့ NLD အစိုးရ2015ခုနှစ်မှာတက်လာပေမဲ့လည်းမြန်မာစစ်တပ်ကအာဏာကိုလက်မလွတ်နိုင်သေးတာကိုလည်းထောက်ပြထားပါတယ်။2015ရွေးကောက်ပွဲနောက်ပိုင်းဘာလို့ငြိမ်းချမ်းရေးမရနိုင်သေးရလဲဆိုတဲ့အပေါ်မှာလည်းမေးခွန်းထုတ်ထားပြီးတော့ဖွံ့ဖြိုးတိုးတက်ပြီးတော့အားလုံးတန်းတူညီမျှရှိတဲ့လူအတိုင်းဝိုင်းဖြစ်မဲ့လမ်းမှာနိုင်ငံရေးနဲ့သမိုင်းရဲ့စိုးမွေတွေကအတားအဆီးဖြစ်နေတယ်လို့သုံးသပ်ထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
မဤတန်းစဉ်တင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းအရာတွေပဲဖြစ်ပါတယ်။မကြာခင်မှာတော့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာဦးအောင်ခင်မြန်မာရေးသုံးသပ်ချက်စတဲ့အပတ်စဉ်တွေကိုနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30 40 48အပြင်လိုင်းလမ်းမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုလိုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဓိကတော့ရက်သားတည်သူတွေကိုထိခိုက်မှုမရှိအောင်လုပ်ပါပြီးရင်နောက်တစ်ခုကငင်းချမ်းနဲ့ညီနဲ့အမြန်ဆုံးညီလိုက်ရှာပြီးမှတွေ့ဆုံပြီးမှစစ်ပွဲတွေရက်သ
ားစမ်းမီနယ်ကစစ်ပွဲတွေကြားမှာရက်သားတည်သူတွေထိခိုက်ဒဏ်ရာရခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေသခံတွေရဲ့ပြောဆိုချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။မြန်မာကျွန်းသစ်အကြောင်းကဘာကသိနေတာအနှစ်300လောက်ရှိပါပြီ။ကျွန်းသစ်ကြောင့်မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားပြီးကျွန်းသစ်ပုံမှန်ရအောင်တင်းပြည်ကိုတင်ပိုက်ခဲ့တာပါ။ဒီကြောင့်နဲ့ပတ်သက်လို့ဥအောင်ခင်ကရေးသားတင်ပြထားပါတယ်။
မြန်မာကျွန်းသစ်ကိုပြည်တွင်းပြည်ပမှာစိတ်ဝင်စားကြတာအနည်း300လောက်ရှိပါပြီ။ကျွန်းသစ်ကိုဂုံးပေါင်မင်းဆက်တီထောင်တဲ့အလောင်းမင်းတရားက1952ခုနှစ်မှာဘရင်ပိုင်တော်သည့်အဖြစ်ကျင်းညာပါတယ်။ဘရင်ခွင့်ပြုချက်မရပဲခုတ်လှဲသုံးဆွဲခြင်းမပြုရလို့တားမြစ်ပါပဲ။ခွင့်ပြုချက်မရှိပဲကျွန်းသစ်ကိုထုတ်ယူရင်သစ်ခုံးမှုဖြစ်သွားပါတယ်။ဒါပေမဲ့အစိုးရပိုင်ကျွန်းသစ်ကိုဒီကနေ့အထိကလေးညာသုံးပြည်နီးမျိုးစုံနဲ့ခိုးထုတ်နေပုံကိုလန်ဒန်အခြေစိုက် EIA ခေါ်ပဝန်ကျင်စုံစမ်းရေးအေဂျင်စီကမကြာမီကထုတ်ဝေတဲ့ State of Corruption ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျွန်းတက်ဟာမိုမတက်ချာမစားဆွေးမြေ့ခြင်းမရှိကြုံချင်းကြွချင်းမရှိအထူးခိုင်ခံ့တောင်းတင်းပြီးရာသီဥတုဒဏ်ကိုခံနိုင်လို့ရှေ့ခေတ်တင်မောဆောက်လို့ရမှာအလွန်အသုံးဝင်ပါတယ်။အခုခေတ်မှာလည်းကျွန်းတက်ကိုတင်ပေါ်ကုန်းပါအဖြစ်သုံးနေသေးပါပဲကျွန်းတက်ထွက်လို့မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားလာတာပါအထက်မြန်မာပြည်ကကျွန်းတက်ကိုအင်္ဂလိပ်တပ်ကုန်တွေတွင်နှီးမျိုးစုံနဲ့ခိုးထုတ်ပါတယ်မြန်မာပြည်ကိုသိမ်းပိုက်ရတဲ့အကြောင်းရင်းထဲမှာကျွန်းတက်မှန်မှန်ရလူတာလဲပါဝင်ပါတယ်ကျွန်းတက်အမြဲတမ်းထွက်နိုင်အောင်အင်္ဂလိပ်ကသိပ်ပန်နေတဲ့စီစဉ်ပါတယ
်တင်မောဆောက်လို့ရမှာအင်္ဂလိပ်သုံးတဲ့ဝက်တစ်ချသားဟာကျွန်းသားလောက်တာရှည်မခံပါဘူးကျွန်းမင်ကိုဘရင်ပိုင်အဖြစ်သတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်အဖြစ်သတ်မှတ်ပါတယ်ဒါပေမဲ့တစ်တော့ကကျယ်ဝန်းပြီးအမှုတန်းကနည်းတာမို့တစ်ခိုးထုတ်မှုတွေရှိပါတယ်အင်္ဂလိပ်တစ်တော့ဌာနဟာမြန်မာကိုကန်ထရိုက်ပေးပြီးကျွန်းသစ်ထုတ်ခိုင်းပါတယ်မြန်မာကန်ထရိုက်ထုတ်ယူတဲ့တစ်ကိုတစ်တော့ဌာနကဥရောပတစ်ကုန်တွေကိုလေးလံစနစ်နဲ့ပြန်ရောင်းပါတယ်ဒါပေမဲ့ကန်ထရိုက်တွေဟာကျွန်းသစ်အကောင်စားကိုအပြင်မှာရောင်းစားပြီးတဲ့တော်ဌာနကိုအញ្ញံစားသွင်းတာမျိုးမကြာခဏကြုံတွေ့ရပါတယ်အခုခေတ်အထိဒီနည်းကိုသုံးပြီးတစ်ကုံတွေကအစိုးရကိုညာစားနေတုံဖြစ်ပါတယ်ဥရောပတစ်ကုံတွေကိုကျွန်းသစ်ထုတ်ခွင့်ပါမစ်ချပေးတော့လဲတစ်ခိုးထုတ်မှုတွေဟာရက်ဆိုင်မသွားပဲတိုးပွားလာတာသာတွေ့ရပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရစနစ်မှာမြန်မာအချို့နေရာရလာတော့အလွဲသုံးစားလုပ်မှုများပြားလာပါတယ်1939မှာတစ်တော်ဝင်ကြီးလုပ်တဲ့ဦးစောဟာတစ်တော်ဌာနကိုဆက်ဖက်တဲ့နေရာမှာနာမည်ကြီးပါလေ။သူတီထောင်တဲ့မျိုးချစ်ပါတီကပါတီဝင်တွေကိုတစ်တော်ဌာနမှာခန့်အပ်တာဟာအခုခေတ်စစ်ဗိုလ်တွေနေရာယူတဲ့ပုံစံမျိုးအတိုင်းဖြစ်နေပါလေ။လက်စားလို့အလုပ်ပြုတ်သွားတဲ့တစ်တော်ဝင်တန်းဟောင်းဦးမောင်မောင်ဟာဦးစောရဲ့အတွင်းရေးအတွင်းဝင်ဖြစ်လာပါလေ။ဂျပန်ခေတ်ရောက်လာတော့ဥရောပကုမ္ပဏီတွေနေရာကိုဂျပန်ကုမ္ပဏီရောက်လာပြီးကျွန်းတက်ကိုထင်းလို့ထုတ်ယူပါတယ်လွတ်လပ်ရေးရပြီးတော်လှန်ပုန်ကန်တဲ့အခါအစိုးရလက်လွတ်လိုက်ရတဲ့တစ်တော်တွေရှိလာပါလေ
ဦးနုအစိုးရခင်မှာကျွန်းတက်ကိုအစိုးရကလဝဲကြီးအုပ်ထားပြီးအခြားတက်ကိုသာမြန်မာတက်ကုံတွေတွေလှုပ်ခွင့်ရပါတယ် KNU KN မျိုးသားအစည်းအရုံးကလည်းသူ့နယ်မြေကကျွန်းတက်ကိုထုတ်ယူရောင်းချပါတယ်ကော်တူးလီတက်တော်ဌာနဆိုတဲ့KNU ရဲ့စင်ပြိုင်တစ်တော်ဌာနကိုစကြေးပေးပြီးကျွန်းသစ်ထုတ်ယူသူတွေရှိလာပါတယ်။ဘုံနေဝင်းအစိုးရဟာတည်ရောင်းစားဖို့သာစိတ်အားထက်သန်တာကြောင့်နိုင်ငံတော်တစ်လုပ်ငန်းအဖွဲ့ကြီးထွားလာပြီးသ တစ်တော်ပြုစုပြောထောင်ရေးကိုဦးစားပေးတဲ့တစ်တော်ဌာနဩဇာအရှိန်အဟွာကြာဆင်းလာပါတယ်1962မှာကျွန်းသစ်တန်ချိန်2သိန်းကျော်ထုတ်ယူပြီး1982မှာ4သိန်းကျော်ထုတ်ယူတာကိုကြည့်ရင်ကျွန်းသစ်ကိုစီကံမရှိအလွန်အကျွံထုတ်လုပ်ရောင်းချနေတာသိသာထင်ရှားလာပါတယ
်မဆလာအစိုးရကမှတစ်ထုတ်အင်အားစုတွေဟာမြန်မာတစ်လုံငန်းတော့မဟုတ်သူ့အောက်မှာလုတ်ခိုင်းနေတဲ့contract အင်အားစုမှာစုပြုံနေပါလေတစ်တုတ်ခွင့်ရတဲ့ငွေရှင်ကြေးရှင်ခရိုနီတွေဟာဒီ contract အင်အားစုမှာရှိတဲ့စင်ကျွဲနဲ့တစ်တိုက်ကားတွေကိုအစမတန်ဈေးကြီးပေးပြီးငှားရမ်းကြပါလေမြမတဲ့လုပ်ငန်းလက်အောက်က contract သမားတွေဟာလုခများများပေးတဲ့ခရိုနီတစ်ကုံတွေရှိရောက်သွားပါလေဒါကြောင့်အစိုးရပိုင်မြမတဲ့လုပ်ငန်းဟာခရိုနီပိုင်ပုဂ္ဂလိကတဲ့လုပ်ငန်းကိုမပြိုင်ဆိုင်နိုင်တော့တဲ့အခြေအနေကိုရောက်သွားပါလေ1990ပြည့်လွန်နှစ်တွေမှာကော်တူလေးတတော်ဌာနမှာအမှုသား900လောက်ရှိပါလေနဝတဆေးအစိုးရတက်လာတဲ့အခါထိုင်းဗိုလ်ချုပ်ကြီးချာပလစ်ရောင်ရှာယူရဲ့ဆောင်ရွက်ချက်ကြောင့်ထိုင်းကုမ္ပဏီ55ခုတစ်ထုတ်ခွင့်ရသွားပါလေထိုင်းမြန်မာဒေသအခြေစိုက် KNU ခရင်အဖွဲ့ကိုတိုက်နေတဲ့နဝတစစ်စင်ရေးဟာတစ်ထုတ်လို့ရေးနဲ့ဆက်ဆက်နေပါလေထိုင်းကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးတာကို KNU ကဟန်တားမှာမဟုတ်ဘူးလို့နဝတအစိုးရကတွက်ပါလေ KNU ဟာထိုင်းတစ်ကုမ္ပဏီတွေကိုလည်းဆက်ချေးောက်ပါလေဒါပေမဲ့ထိုင်းကုမ္ပဏီတွေကတရလွန်တစ်ခိုးထုတ်ကြလို့1993ခုနှစ်မှာတစ်ထုတ်ခွင့်ကိုလုံးဝပိတ်ပင်လိုက်ရပါတယ်ရှေ့အပတ်မှာဆက်လက်နားဆင်နိုင်ရပါလိမ့်မယ်
ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်ပဲဖြစ်ပါတယ်ခင်ဗျာ။လာမယ့်စနေည VO ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ဒီခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြဿနာအတွက်ဂျာဝင်ဆစ်ဆက်ပြနေမဲ့လူလုံနေပါပြီလားရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေကလည်းပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုအလှည့်ကြလာတာကတော့ဒီကျမ်းမာရေးကဏ္ဍပဲဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုကိုကိုအဆုံးစီရင်တာကနေကာကွယ်နိုင်ရေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကိုကိုကိုအဆုံးစီရင်မှုတွေပိုများလာနေပြီးဒါကိုတားမြစ်ဖို့ဆိုရင်အားလုံးကဘူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဒီအကြောင်းစိတ်ကျမ်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျမ်းမာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့စိတ်ကျမ်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီကုကိုကိုအဆုံးစီခြင်းပေါ့ဆရာနော်ဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာအဖြစ်များလာလားဆရာကြီး
ဒီတနေ့ပြောရင်တော့ World Population Review ဆိုရလေသူကအဲ့ WHO reference ကိုယူပြီးတော့ခန့်မှန်းထားတာပေါ့မြန်မာနိုင်ငံမှာကိုကိုကိုအဲ့လိုအဆုံးစီရင်တဲ့အဖြစ်အပျက်ကလူတစ်သိန်းမှာ9ယောက်လောက်ရှိတယ်ပေါ့နော်ဒါက2018 2019မှာထွက်တဲ့ data အရပေါ့အဲ့ဒါကအရင် data တွေနဲ့ရှင်လိုက်လို့ရှိရင်တော့နည်းနည်းလေးတော့တက်လာတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုမြန်မာနိုင်ငံမှာပေါ့နော်ဒီကိုကိုကိုအဆုံးစီရင်တာတွေဖြစ်နေရလဲဆရာကြီး
ဆုံးစီနေဖြစ်စဉ်ကတော့ကျွန်တော်တို့တနိုင်ငံနဲ့တော့မဟုတ်ပါတော့ဒီကမ္ဘာလုံးမှာတော့တကယ်ပြဿနာကြီးတစ်ခုဖြစ်နေတာပေါ့အဲတော့ဗမာနိုင်ငံအပါဝင်တခြားနိုင်ငံတွေမှာရောပေါ့နော်အခုကိုဆုံးစီနေဖြစ်စဉ်ကြီးကအဓိကဖြစ်တာကတော့ဖြစ်စဉ်ကြီးအားလုံးရဲ့90%လောက်ကတော့ဒီစိတ်ကျန်းမာရေးပြဿနာကြီးပေါ့အခြေခံကြီးဖြစ်တာများပါတယ် ဒါပေမဲ့တကယ်တော့အချက်လက်တွေအများကြီးပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့စိတ်ကျမ်းမကြီးပြဿနာတွေထဲမှာတခါအဓိကကြီးဒီစိတ်ကြယောဂပေါ့နောက်စိတ်ဖောက်ပြန်တဲ့ယောဂတွေရဲ့အရက်နဲ့မူရည်စည်းဝါးပြဿနာတွေရှိတယ်နောက်ကိုယ်ရည်ကိုယ်သွေးပိုင်းဆိုင်ရာအခက်အခဲပြဿနာရှိတဲ့ကိစ္စတွေနောက်တခြားသောစိတ်ကျမ်းမကြီးပြဿနာတွေပြီးရင်နာတာရှိယောဂတွေဒီကင်ဆာယောဂမျိုးတို့ကူးဖို့ခက်တာတို့ကူးလို့မပြောင်းနိုင်တဲ့ဟာမျိုးနောက်နာကျင်မှုဝင်တာအရင်ခံစားရတဲ့ယောဂမျိုးတွေဒီလိုရှိရင်ဒီကိုယ်ကိုဆုံးရှင်နဲ့ဖြစ်စင်နေတဲ့ဆက်နွယ်တာကိုတွေ့ရပါတယ်။နောက်ငူရေးပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာနောက်ကိုယ့်ရဲ့ကိုယ်ရေးကိုယ်တာအထက်ကဲတက်တဲ့ပုံမူတည်ပြီးတော့မှဒီကိုယ်ကိုဆုံးရှင်နဲ့ဖြစ်စင်နေပေါ်လာကြတာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းပေါ့နော်အခုလိုမျိုးစုံရှိနေတဲ့အတွက်ဘလို့မျိုးပေါ့နော်အခုလိုဒီကိုယ့်ကိုယ်ဆုံးရှင်တာနည်းသွားအောင်လုပ်နိုင်မယ့်နေထားမျိုးရှိလဲဆရာကြီး
။ကြောင်းရင်းနဲ့ပေါ်မူတည်တာပေါ့နော်ကျောင်းကျမ်းမာရေးဖို့ရပေါ်ဆောင်ထားတဲ့နည်းလမ်းလေးတွေရှိပါတယ်အဓိကကြတာကတော့ဥဆောင်မှုလုပ်ပြီးမဲ့အခန်းကဏ္ဍပေါ့နော်ဒီကိုယ့်ကိုဆုံးရှင်နေဖြစ်စဉ်တွေပြဿနာတွေရှိနေပြီးဖြေရှင်းဖို့လိုနေပြီးအဲ့ဒါမျိုးတွေကိုဒီအဓိကတာဝန်ရှိတဲ့သူတွေကသုံးဖြတ်ချက်ချမှတ်ပြီးဖို့အဲ့တော့အဲ့မှာဘယ်သူတွေပါမလဲဆိုလို့ရှိရင်ဒီ authority figures တွေပါမယ်နောက်ပညာရေးပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပါမယ်နောက်ပုဂ္ဂလိကအခန်းကဏ္ဍနဲ့ဒီအများပြည်သူနဲ့ဆိုင်တဲ့ကဏ္ဍအဲ့ဒီမှာတာဝန်ရှိတဲ့သူတွေရဲ့ဦးပေါင်းပါဝင်မှုကနံပါတ်1အရေးကြီးဆုံးပေါ့နော်နောက်ကတော့သူတို့ရဲ့ဥဆောင်မှုပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီပြဿနာတွေဖြေရှင်းဖို့နည်းလမ်းတွေပေါ်ဆောင်ဖို့လိုမယ်။နောက်ဒီကိစ္စနဲ့ပတ်သက်လို့အားလုံးမျှော်မှန်းပြီးလုပ်မှလည်းဥမာကိုယ့်ကိုယ်ဆုံးရှင်နေဖြစ်စဉ်ဘယ်နှစ်တည်းမှာဘယ်လောက်ရှော့ချမလဲ။နောက်အဲ့ဒီလုပ်ခဲ့တဲ့ဟာတွေဘယ်လိုအခြေအနေရှိသလဲပြန်ပြီးတော့သုံးသပ်တာမျိုးတွေလုပ်ဖို့လိုမယ်။အဲ့တော့ကိုယ့်ကိုယ်ဆုံးရှင်နေဖြစ်စဉ်ဒီဘာကြောင့်ဖြစ်တယ်လဲ။ယောဂရေကြောင့်ဖြစ်တယ်လားဒီယောဂရေကျွန်တော်တို့ဘယ်လိုရှာဖွေမလဲ။ကုသမလဲ။ကာဝယ်ပေးမလဲ။ဒါတွေလုပ်ဖို့လိုမယ်။တို့ကကိုယ်ကိုဆုံးရှင်တဲ့အခါမှာအသုံးပြုတဲ့နည်းလမ်းတွေရှိရပါတော့။စီဝါလုံလုံတောက်တာတို့ဒါတွေကိုကျွန်တော်တို့ဘယ်လိုတားဆီးမလဲ။နောက်ဒီမီဒီယာအသီးသီးကနေပြီးတော့တည်င်းအချက်လက်တွေတာဝန်တိတိတာဝန်ရှိရှိနဲ့ပေါ်ပြတည်င်းရေးသားထုတ်ပြန်မှုပြီးလို့ရှိရင်ကာကွယ်တားဆီးမှုနဲ့ပတ်သက်ပြီးတော့လည်းတည်င်းတွေပေါ်ပြပေးမှုပြီးရင်ဒီလူငယ်ဘဝတွေကနေလူကြီးဘဝတည်တည်ဖြစ်စဉ်အသီးသီးမှာကာကွယ်တားဆီးရေးလို့ဖို့ဘာလို့မလဲဆိုလို့ရှိရင်ကျောင်းကျမ်းမာရေးမှာကျွန်တော်စိတ်ကျမ်းမာရေးဌာနကြီးထဲသူလုပ်သွားမယ်နောက်တစ်ခုကပြဿနာဖြေရှင်းတဲ့နည်းလမ်းတွေထည့်သွင်းပင်ကြားတာကြီးလုပ်သွားမယ်။နောက်တစ်ခုကတော့ပြောခဲ့တဲ့စိတ်ကျန်းမာရေးပြဿနာကြီးပေါ့နော်။စောစောစီးစီးပြီးဖို့စောစောစီးစီးကုသဖို့လိုအပ်တဲ့နေရာကိုလွှဲပေးဖို့ကျန်းမာရေးဆောင်ရှောင်မှုစနစ်ကိုပြည်ပြည်ပြည်ပြည်ပေါ်ဆောင်ပေးဖို့လိုမယ်။အဲ့တော့ကဏ္ဍပေါင်းစုံလက်တွဲပါဝင်ပြီးလှုပ်ဆောင်သွားမှာပဲအချင်းပြေအောင်မြင်ပါလိမ့်မယ်။
ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကတော့ဒီလူနာတွေဘက်အပိုင်းပေါ့ဆရာနော်။ဘလို့လက္ခဏာမျိုးတွေနဲ့အခုလိုဒီကုကုကိုအစုံစီရင်လေးရှိလဲဆရာအဲ့လိုလက္ခဏာတွေပေါ်လာရင်သတိထားဖို့ပါဆရာနော်
ဒီတယောက်စီကိုယ့်ကိုအဆုံးစီရင်ဖို့တွေးပေါ်လာပြီဆိုလို့ရှိရင်ဖွင့်ပြီးပြောကြတယ်တိုင်ပင်ကြတယ်သူတို့ရဲ့အပြောဆိုအပြုအမူစိတ်ခံစားချက်အပြောင်းလဲလေးပြလာရရှိတယ်ပေါ့ဥပမာဆိုလို့ရှိရင်သူမနေချင်တော့တာတော့ကိုယ့်ကိုတကူကူအတန်းအတည်းအထီးကျအောင်လုပ်ရချင်တာလို့ထုတ်ပြီးတော့ပြောတယ်နောက်သူ့အတွက်ဒီလောကကြီးမှာနေထိုင်ရတာဘယ်လိုမှအဆင်မပြေတော့ဘူးဒါမှမဟုတ်ရှိရင်သူဒီအလုံးအတွက်ဝန်တော့ဝန်ဘူးလို့ဖြစ်နေပြီသူ့အတွက်တခြားလူမြတ်ကနီးလမ်းမရှိဘူးသူပြဿနာကြီးဖြစ်ခြင်းမှုနီးလမ်းမရှိဘူးဒါမျိုးတွေပြောလာပြီဆိုလို့ရှိရင်တတိထားဖို့တော့လူမယ်နောက်တစ်ခုကသူ့ရဲ့အပြုအမူပေါ့နော်ဒီအရက်တို့မူရစီဝါတို့အရင်တော့မသုံးမှုတဲ့လူတွေကသုံးလာမယ်သုံးနေတဲ့လူတွေကပို့ပြီးတော့သုံးလာမယ်နောက်တစ်ခုကကိုယ့်ကိုယ်ကိုသုံးစီမှုနီးလမ်းတွေကိုစဉ်းစားတယ်ရှာတယ်ပြီးရင်လူတွေနဲ့ကျွန်တော်တို့မနီးတာမျိုးတွေဖြစ်လာတတ်တယ်တချို့တွေကကြတော့ကိုယ့်ကိုယ်ကိုဒီလိုလုပ်တော့မလို့ဆုံးဖြတ်ပေးပြီဆိုလို့ရှိရင်ဒီဖေမျိုးသားချင်းတွေကိုလိုက်ပြီးတွေ့ရလို့ပြောရဆိုတော့နှုတ်ဆက်တာမျိုးတွေရှိတတ်တယ်။နောက်ကိုယ်တန်မိုးထားတဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးပလိတ်တာမျိုးတွေလုပ်လာတယ်။ပြီးရင်သူ့ရဲ့စိတ်ခံစားချက်ပေါ့နော်။စိတ်ကြကြတာတို့စိုးရင်စိတ်များလာတာတို့နောက်အရင်လုပ်နေတဲ့အလုပ်တွေကိုစိတ်ဝင်စားမှုမရှိတော့တာတို့စိတ်တူတာတို့ဒေါသကြီးတာတို့ဖြစ်လာတတ်တယ်။တချို့တွေကကြတော့ဥမာစိတ်ကြဝေနာဖြစ်နေတဲ့လူတွေပေါ့နော်။စိတ်ဓာတ်ကျနေတယ်။ဒါပေမဲ့ရုပ်တရက်ပြန်ပြီးကောင်းသွားတဲ့အနေအထားမျိုးရောက်သွားတယ်။အပြုအမူတွေဆိုကိုကိုကိုဒီလိုတခုခုလုံးလိုက်တော့မှလို့ဆုံးဖြတ်လိုက်လို့ရှိရင်သူ့ရဲ့အပြုအမူတွေကလူကြီးရဲ့ကြောင်းလဲသွားတာမျိုးရှိတယ်။အရင်အရေးကြီးအချက်ကတော့ကိုကိုကိုအဆုံးစီရင်နေဆိုတာကကိုခံစားနေရတဲ့ပြဿနာကိုဖြေရှင်းမှုအတွက်မှန်ကန်တဲ့နည်းလမ်းမဟုတ်ပါဘူးပေါ့နော်။ဒါတော့ကျွန်တော်အဓိကပြောချင်ပါတယ်။အဲ့လိုဂျင်းနေချက်တွေရောက်သွားတဲ့လူတယောက်ရဲ့အတွေးခေါ်ပြီးအပြုနဲ့အမဲနှမျိုးပဲရှိရတယ်။လောကကြီးမှာသူဆက်နေမလားမနေဘူးလားဒီလိုဆုံးဖြတ်ချက်ပဲရှိတယ်။ဒီကြားရရနေပြီးတော့တခြားတင့်တော်မှန်ကန်တဲ့ဘယ်နည်းလမ်းရှိမလဲဆိုတော့စဉ်းစားရကြက်နေတယ်အဲ့တော့ကိုယ်မှာအခက်အခဲရှိလာပြီဆိုလို့ရှိရင်ကိုယ်ပွင့်ရတိုင်ပင်လို့ရတဲ့လူတွေကြီးကိုတိုင်ပင်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပဝင်းစီအနေနဲ့ဘယ်လိုမျိုးသူတို့ကိုဝိုင်းကူညီပေးတယ်လဲဆရာကြီ
းအခြေအနေပေါ်မူတည်တာပေါ့နော်ဒီအဓိကကတော့စိတ်ကမ်းမှရည်တက်တနာရှိနေတယ်လို့ထင်ရင်န ုလို့ရှိရင်ရှိနေကြတယ်ဆိုလို့ရှိရင်အကျွမ်းသားလေသူတွေဒီမှာလိုအပ်တဲ့ကုသမှုတွေခံယူဖို့အတွက်ကိုတိုက်တွန်းနေပါတယ်။စိတ်ကြမ်းမှားကြီးပြဿနာမှုလို့လူတွေအတိမခံဘူး။အဲဒါကြောင့်မို့လို့နောက်တွန့်နေတဲ့ကုသမှုမခံဘူးဆိုလို့ရှိရင်နောက်ဆက်တဲ့ပြဿနာပေါ်လာတယ်။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဖြေးမှကူညီပြီးတော့လိုအပ်တဲ့ကုသမှုတွေရဖို့အတွက်လုပ်ပေးတင်တယ်။နောက်ကုနေပြောတဲ့အခက်အခဲတွေပါဆိုလို့ရှိရင်လည်းသူ့ကိုဒေချာခံနားနေတဲ့ပံ့ပိုးမှုတွေပေးမယ်။နောက်လူကြောက်ကကိုယ့်ကိုအဲ့လိုမျိုးကတလောလို့ပို့ပြီးအနေထားရှိနေပြီဆိုရင်သူဖြောင်းမြပေးတာလို့ဒါစီပေးတာလို့ကျမ်းမကြီးစောင်းဆောင်မှုမရအောင်ခေါ်သွားပေးတာလို့ပုံလိုတဲ့အကူအညီပေးတာလို့အဲ့လိုမျိုးဖြေးမှပြီးအကူအညီပေးမယ်ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတည်းဒါစီပေးနိုင်ပါ
တယ်ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမကြီးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှတ်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချီဆိုင် Fever Wine တော်သားတွေကစူးစီးတင်ဆက်ထားတာပ
ါအပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကကြေးရွာတွေမှာမြန်မာစစ်တပ်ကရဟတ်ရင်တွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေနေရက်ကနေတိမ်းရှောင်နေရပါတယ်ရှမ်းပြည်နယ်လာရှိုးမြို့ပေါ်လက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်နဲ့ RCSS အပါအဝင်အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်မှာမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်နဲ့19ရက်နေ့တွေမှာရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်စိတ်နဲ့နေရာကနေတိမ်းရှောင်နေရပါတယ်။နိုဝင်ဘာလ19ရက်မနက်17နာရီခန့်မှာမြေပုံမြို့နယ်ရောချောင်းနဲ့ဂျင်းချောင်းတွေမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရဟတ်ရင်နှစ်စီးနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးရဟတ်ရင်တွေကိုအနီးအနားကကြေးရွာသားတွေကမြင်တွေ့နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။အလားတူနိုဝင်ဘာလ18ရက်နေ့ကလည်းမြေပုံမြို့နယ်ကမ်းတရာကြေးရွာအနီးမှာရခိုင်တပ်မတော် AA နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ကြေးရွာအပေါ်ကနေရဟတ်ရင်တွေနဲ့ကြောက်ပဒူနှက်ကြောက်စတဲ့နေရာတွေကိုပစ်ခတ်ခဲ့ပါတယ်အခုလိုအစိုးရစစ်တပ်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်နေတဲ့အတွက်ကျွန်းတရာကြေးရွာသားတထောင်ကျော်ဟာကြီးခေါင်မိုးတီးနှစ်တောင်ပင်ကျက်နဲ့မြေပုံမြို့တွေမှာတွားရောက်ခိုလုံနေကြရပါတယ်
ရှမ်းပြည်နယ်လာရှိုးမြို့အရှိမျောက်ပိုင်းတန်းစစ်သနာကျုံဤလေရင်ခွင်းနားနဲ့လူနေရပ်ကွက်တွေမှာရှော့တိုက်တုံးပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။လူဘာလ16ရက်နေ့ကဖြစ်ပွားခဲ့တာပါ။အဲ့ဒီနေ့မနေ့ပိုင်းမှာမျောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့လို့ယူဆရတဲ့လက်နက်ကန်ဖွဲ့ကလာရှိုးမြို့စင်တောင်ဦးပိုင်းဘက်ကနေပြီးရှော့တိုက်တုံး၅လုံးထက်မနည်းပြစ်ခတ်ရမှာလေရင်ခွင်းဤအမှတ်626ခေါပုတ်တန်းဤနဲ့အမှတ်9ရပ်ကွက်တွင်မှာလူနေအိမ်တွေကိုထိမှန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလာရှိုးမြို့ခံတူလူနေအိမ်တွေနဲ့ကားတွေထိမှန်ပျက်စီးခဲ့ပါတယ်။ဒီလိုမျိုးတိုက်ခိုက်မှုဟာလာရှိုးမြို့တွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တဲ့ရွှေ့ပြောင်းနေထိုင်သူများမဲပေးပိုင်ခွင့်ကန့်တတ်ချက်ဟာဌာနေဒေသခံတိုင်းရင်းသားများအတွက်ရတည်ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးစေနိုင်တယ်လို့ကချင်ပြည်နယ်အတွင်းရွေးကောက်ပွဲဝင်ကြမဲ့ဌာနေတိုင်းရင်းသားပါတီတချို့ကပြောဆိုလိုက်ပါတယ်။ရက်90ပဲဖြစ်ဖြစ်ရက်ပေါင်း180ပဲဖြစ်ဖြစ်ဒါကိုလက်မခံနိုင်ကြောင်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်ဟာမြို့နယ်ကိုအခြေခံပြီးလှုပ်တာဖြစ်ကြောင်းဒေသခံတွေရဲ့နိုင်ငံရေးလွတ်လပ်စွာဆုံးဖြတ်ခွင့်ကိုတခြားဒေသကလူတွေကလာပြီးဆုံးဖြတ်တာဟာနှီးစနစ်မကျကြောင်းကချင်အမျိုးသားကွန်ဂရက်ပါတီ KMC ဥက္ကဋ္ဌဒေါက်တာ M ကွန်လာကပြောပါရယ်ကချင်ပြည်နယ်မှာရွှေ့ပြောင်းလုပ်သားများနဲ့ယာယီရွှေ့ပြောင်းနေထိုင်သူတွေဖက်ကန်ဒေတာကြောက်စင်းတူးဖော်ရေးလုပ်ငန်းမှာ3သိန်းခန့်တစ်ရှူးငပြောစီမံကိန်းမှာ2သိန်းခန့်လန်တရာဆက်လုပ်ရေးစီမံကိန်းမှာ1000ကနန်းခန့်ရှိနေတယ်လို့ကချင်ပါတီတွေကဆိုပါရယ
်ချင်းပြည်နယ်သုံးဆောင်မြို့နယ်ဟန်ချင်းချေးရွာအုပ်စုဒရီဘစ်ဆန်ချေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလတန်းကျောင်းဆရာမတူကိုအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကကတဲလူမျိုးစုကနိုဝင်ဘာလ18ရက်နေ့ညကစစ်တပ်နဲ့ပစ်ခတ်လို့တိုက်စုံခဲ့ပါတယ်။ဒရီဘစ်ဆန်ချေးရွာမှာတာဝန်ကျတဲ့မူလတန်းပြဆရာမအသက်28နှစ်အရွယ်မှတ်တိန်လုံးမှန်ဟာနိုဝင်ဘာလ18ရက်နေ့ည9နာရီခွဲခန့်မှာအဲ့ဒီချေးရွာမှာနေထိုင်တဲ့ကတဲလူမျိုးဗီနော့ဆိုသူကပစ်ခတ်ခဲ့တာဖြစ်တယ်လို့ဟိုင်ဂျင်းချေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးကန်စင်ကပြောပါတယ်။ချင်းမြင့်နဲ့သုံးဆံမြို့နယ်ဟိုင်ဂျင်းချေးရွာအုပ်စုဟာ အိန္ဒိယနိုင်ငံကကတဲ့တပုံတွေခြေကုပ်ယူထားတဲ့ဒေတာဖြစ်ပြီးကတဲ့လူမျိုးတော်တော်များများဟာချင်းမျိုးသမီးတွေနဲ့လည်းအိမ်ဆောင်ပြုနေထိုင်ကြပါတယ်
လာမယ့်83ချိန်မြောက်မွန်အမျိုးရနေ့ဗဟိုကိုမွန်ပြည်နယ်မြို့တော်မော်လမြိုင်မြို့မှာကျင်းပသွားမှာဖြစ်ပြီးအထိမ်းအမှတ်မြေဆိုင်ပိုစတာမှာမော်လမြိုင်မြို့သမိုင်းကျောင်းကိုထက်တွင်းဖော်ပြသွားမယ်လို့ကျင်းပရေးကော်မတီထံကနေသိရပါဗါတယ်အခမ်းအနားကိုတခြားနေ့တွင်နဲ့မတူတမူထူးခြားအောင်လူထုချီတက်ပွဲပင်ခရစစ်ကျောင်းတွေအပါအဝင်ညဘက်တွင်မှာမွန်ရင်ကျေးမှုအစိုးကမွန်ရင်ကျေးမှုအလမဲ့ရွေးပွဲအစိုးကပြိုင်ပွဲတွေခေပေါ်တေဂီတာဖျော်ဖြေရေးတွေပါဝင်တဲ့အတွက်ကွင်းပြင်နေရအခြေဝန်လိုအပ်ချက်အရလလောဆင်မော်လမြိုင်မြို့ဘယ်နေရာမှာကျင်းပမယ်ဆိုတာကိုတော့မဆုံးဖြတ်ရသေးပါဘူးတပို့ရဲလပစ်ကျော်တရက်နေ့ကိုမွန်အမျိုးသားနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုဝင်ဘာလ19ရက်နေ့နဲ့20ရက်နေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ RCSS နဲ့တကြိမ်အပြည့်ရဲ့တိုင်းသာလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့တကြိမ်ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲမှာတစ်ဆုနေတဲ့ငြိမ်းချမ်းရေး21ရာစုပင်လုံညီလာခံကျင်းပနိုင်ရေးအပြင်တခြားအခြေခံပြဿနာအများအပြားကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သိရပါတယ်အကြောင်းစုံကိုတော့ NAM Home ကနေစူးစီးတင်ဆက်ထားပါတယ်
နိုဝင်ဘာလ19ရက် RCSS ကိုစလဲတွေနဲ့တွေ့ဆုံရမှာ RCSS ဥက္ကဋ္ဌကြီးရဲ့ NCA လေးနှစ်ပြည့်ခရီးစဉ်အစီအမပြေမှုအတွက်ပါဆွေးနွေးနိုင်ခဲ့ပြီးဆွေးနွေးမှုတွေဟာကောင်းမွန်တဲ့ရလဒ်တွေဖြစ်ကြောင်းအစိုးရကိုစလဲရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ
်ဟုတ်လေအခုကျွန်တော်တို့ဒီလာတဲ့ delegation ကအစိုးရတက်မတော်ဦးပေါင်းပြီးလာတာဖြစ်တယ်နော်ဘလို့ရှိဆက်သွားမယ်ပုံမှာကျွန်တော်တို့ပုံအားဖြင့်နားလည်မှုတွေဟိုခံယူချက်တွေတူတယ်အားလုံးစိုးရိမ်နေတယ်လို့မျိုးကျွန်တော်တို့နဲ့အစိုးရနဲ့အားစစ်စစ်ကြားမှာအကြောင်းကြောင်းကြောင့်ပေါ့နော်ဟိုအားစစ်စစ်ဥက္ကဋ္ဌကြီးခီးစဉ်အစမပြေတော့ဖြစ်ခဲ့တော့ညာလဲအခုနှစ်ဖက်လုံးကတကယ်ကိုဟိုပုံမှန်လင်းဆွေးနေတယ်ဒီဟာတွေကကျွန်တော်တို့ပြောရရင်တော့ငញ្ញံရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားသွားထိခိုက်တဲ့အဖြစ်ပြက်တွေဖြစ်တယ်ပေါ့နော်ဖြစ်တော့အချိအချိတိုင်းပဲဟိုပြောကြဆိုကြတဲ့အပေါ်မှာနားလည်မှုတွေပို့ပြီးတော့များမြင့်တယ်မြင့်တက်လာတယ်လို့မြင်တယ်အဲ့တော့နောက်မှဟိုဒီလာမျိုးမဖြစ်အောင်ပေါ့နော်အော်နှုတ်တစ်ဖက်လှုပ်ဆောင်သွားမဲ့အပေါ်မှာလည်းကျွန်တော်သဘောထားတွေရက်တိကျတွေတူပါတယ်တူတော့ပြောရရင်တော့ဟိုလုံးဝကိုအပြည့်သဘောဆောင်တဲ့ခီးစဉ်ဖြစ်တယ်ခေါင်းပေါ်နဲ့ရက်လက်တွေရလာတဲ့ပြည့်စုံမှုဖြစ်တယ်လို့ကျွန်တော်တို့မြင်ပါ
RCSS နဲ့အစိုးရတပ်မတော်ကိုယ်စားလှယ်တွေ့ဆုံပွဲမှာ RCSS ဘက်ကဥက္ကဋ္ဌကြီးပေါ်ချုပ်ကြီးရဲ့စစ်ကတော့တက်ရောက်နိုင်ခြင်းမရှိခဲ့ပေမဲ့အစည်းအဝေးကိုစတင်ဆောင်ပေးပို့ခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်
ဒီငင်းငယ်ဖြစ်စဉ်ပေါ်မှာကျွန်တော်တို့ RCSS တဘောနာတူလို့ရှိပါတယ်။ငကူကအလုပ်ဖွဲ့တွေညှိနှိုင်းထားတဲ့အတိုင်းပဲကျွန်တော်တို့ဆက်သွားဖို့ရှိတယ်။အဲ့ဒါပါပဲ။နောက်တစ်ခုကလည်းယုံကြည်မှုဒီဆောက်ရေးကိစ္စအရေးကြီးတယ်ဆက်ပြီးအဲ့မှာလည်း highlight လုပ်ပါပေါ့နော်။တခြားနောက်ပြီးတော့ဒီ NCA မှာအပေါ်မှာထားရှိတဲ့ RCSS commitment ပေါ့။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့အလျောက်ဒီ NCA မှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းပဲကျွန်တော်တို့ကတော့ဟိုဂျူပန်လိုက်နာလှုပ်ဆောင်သွားပါမယ်ဆိုတဲ့ရှိတယ်ဆိုတဲ့အကြောင်းကိုဒီကဒီတင်းစကားပါလိုက်တဲ့အနေထားဖြစ်ပါတယ
် NCAS EAOS နဲ့တွေ့ဆုံရမှာလဲအချင်းချင်းကြားယုံကြည်မှုအတွက်ဆွေးနွေးနိုင်ခဲ့ကြပြီးရှေ့တဆင့်တက်ဖို့အတွက်အားလုံးကျေနပ်ခဲ့ရကြောင်း JICM ကျင်းပဖို့ရက်တွေရွေးချယ်နိုင်ခဲ့ပြီး PPSD အစည်းအဝေးမှာတင်ပြဆွေးနွေးသွားမှာဖြစ်ကြောင်း EAO ဘက်ကပြောရေးဆိုခွင့်ရှိသူ NMSP ရဲ့ငြိမ်းချမ်းရေးဦးဆောင်ကိုယ်စားလှယ်နိုင်အောင်ငေးကပြောပါတယ် UPC ခေါ်21ရာစုပင်လုံညီလာခံခေါ်ပြည်တော်စုငြိမ်းချမ်းညီလာခံကျင်းပဖို့ရက်ကိုတော့မတ်လလောက်မှာကျင်းပဖို့အစိုးရဘက်ကအကြံဖြင့်အဆိုပြုထားပြီးဖြစ်ကြောင်းဦးစော်ထေးကပြောပါတယ်နိုဝင်ဘာလ19နဲ့20ရက်နေ့တွင်မှာပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာအစိုးရဘက်ကဒေါက်တာတင်မျိုးဝင်ဦးဆောင်တဲ့အဖွဲ့နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်
ဆက်ပြီးတော့နှစ်ဖက်လက်နက်ကင်တက်တွေအနေနဲ့တိုက်ပွဲအတွင်းမှာဒေသခံပြည်သူတွေကိုဥတီတိုက်ခိုက်မှုတွေကနေရှောင်ရှားပေးဖို့နဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရှမ်းမြောက်ဒေသခံတွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုအမီကနေစူးစီးထားပြီးနိုင်ကိုရင်ကနေတင်ဆက်ထားပါတယ
်မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရတားတွေထိခိုက်မှုမရှိအောင်လှုပ်ဆောင်ဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခန့်ဒေသခံတူဖြစ်တဲ့မိုင်မိုင်ကပြောပါတယ
်အတိအကျတော့ပြည်သူအရတားပြည်သူတွေကိုထိခိုက်မှုမရှိအောင်လုပ်ပါပြီးရင်နောက်တစ်ခုကဘာလဲဆိုတော့ငင်းချမ်းနဲ့ဤနဲ့အမြန်ဆုံးဤလိုက်ရှာအမြန်ဆုံးပြန်ပြီးမှတွေ့ဆုံပြီးမှငင်းချမ်းရေးကိုပြန်ပြီးမှတွေ့ဆုံပြီးမှစစ်ပွဲတွေရပ်တန့်ဖို့အတွက်ပေါ့နော်အဲအဲ့ဒါကိုကျွန်တော်တို့တောက်လျှောက်တောင်းဆိုနေတာပေါ့
နိုဝင်ဘာလ17ရက်နေ့ကစလို့ဒီကနေ့ချိန်ထိလက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဆိုးသလိုပြန်လည်ဖြစ်ပွားလာနေပါတယ်လ Lashi see Bribe Catrin, the Dakan Pidurigo, Lenakan Posi Riga, Pansi, Tendin Hindu Lashi Nidello, Tang Mulmi Posi, Tidi Blue Oga, Luigi Sangaga Suare.
ဒီလိုမျိုးတွေဒီလိုတွေကဘာမှမဆက်ဆိုင်ဘူးလက်နက်ကင်လည်းမဟုတ်ဘူးလို့တကယ်ပါမှန်ဒီစီတွေကတော့ပေါ်မှာကတင်ဥတီပြီးတော့ဖမ်းလာတော့ဘယ်လိုပဲဝါလန်လန်တော်ဝတ်မာရောဒီဒီကောင်းနေတဲ့အချိန်မှာဖမ်းမိတဲ့ပုံစံမျိုးလို့ဒီမှာတို့အရင်လှုပ်ချင်းတယ်ဒီလိုလိုသူ့ကိုဥတီတိုက်ခိုက်တဲ့ပုံစံမျိုးလို့ဆိုမှာတို့အုံတက်လို့ရတယ်နောက်တစ်ခုကနေနိုဝင်ဘာလအထိလက်နက်ကင်ဖွဲ
ဖက်ခန့်တွေထိခိုက်တန်ရန်ရရှိခြင်းနဲ့စစ်ဘေးရှောင်နေတဲ့ထွက်ပြေးတင်းရှောင်နေရတာကြောင့်အဲ့ဒီလိုလှုပ်ဆောင်မှုတွေကိုနှစ်ဖက်ဖွဲ့စည်းတွေအနေနဲ့အမြန်ဆုံးရတတ်ပေးဖို့ရှမ်းမြောက်ဒေသခြေဆိုင်အရက်ဖက်ဖွဲ့စည်း90ကျော်ကနေနိုဝင်ဘာလ16ရက်နေ့ကတောင်းဆိုလိုက်ခြင်းဖြစ်ပါတယ်။နိုဝင်ဘာလ1ရက်နေ့ကနေ19ရက်နေ့ထိတမရုံနဲ့တမ်းပလောင်မြူရာလူမျိုးရေးတမရုံတို
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်ကကျေးရွာတွေမှာမြန်မာစစ်တပ်ကရဟတ်ယာဉ်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေနေရာကနေတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ပေါ်အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အနီးလေရင်ကွင်းအနားနဲ့လူနေရပ်ကွက်တွေမှာအမည်မသိအဖွဲ့ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဒေသခံတဦးနဲ့နေအိမ်ထိခိုက်မှုတွေရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOR ထုတ်လွှင့်သမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက Burmese@voanews.com ဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါနိုင်ငံတော်တရားရုံး ICJ မှာတရားစွဲခံထားရတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးရင်ဆိုင်သွားမယ်ပေါ့တမတော်ဘက်ကလည်းပူပေါင်းဆောင်ရွက်မှုတာဝန်ရှိတယ်လို့တမတော်ပြောခွင့်ရသူကပြောပါတယ်အစိုးရရဲ့ကြီးကြပ်မှုအောက်မှာတမတော်ကရှိရမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်တဲ့အစိုးရရဲ့ဆောင်ရွက်ချက်တွေမှာပူပေါင်းဆောင်ရွက်ဖို့ညှိနှိုင်းဆောင်ရွက်ဖို့တာဝန်ရှိတယ်လို့ခံယူထားတဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။2018ခုနှစ်တွင်ကမ္ဘာတဝန်းတန်းတကိုင်ဖွဲ့စည်းရေးအသုံးပြုတဲ့မြေမြမိုင်းတွေကြောင့်ဒေသုံးတန်ရရသူ3800နီးပါးရှိပြီးဒါဟာဒေသုံးတန်ရရစီးရင်အမြင့်ဆုံးအရေးအတွက်ဖြစ်တယ်လို့မြေမြမိုင်းပြည်ပင်တားဆီးရေးဆောင်ရွက်သူတွေကကြေညာပေးနေမှာပြောပါတယ်။မြေမြမိုင်းပြည်ပင်တားဆီးရေးသဘောတူလက်မှတ်ရေးတူမထားတဲ့မြန်မာနိုင်ငံမှာနောက်ဆက်ရှိခုနှစ်တွင်စစ်တပ်ကမြို့မိုင်းအုံပြူလာတွေရှိခဲ့ပြီးဒါဟာအစိုးရစစ်တပ်အနေနဲ့မြို့မိုင်းအုံပြူတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကပြည်ပကိုစံတင်ဖို့ရောင်းချတာတိုးလာတဲ့အတွက်အစရိတာတွင်ကစံတင်ဖို့ရောင်းချတဲ့နိုင်ငံတွေကြားပြန်ဆိုင်မှုပိုများလာပါတယ်ဒီကမ္ဘာလုံးမှာဝယ်လိုအပ်ကြပြီးစံစည်းတက်တာကြောင့်ထိုင်းနိုင်ငံရဲ့စံတင်ဖို့မှုတစ်စုံလုံးအနေနဲ့ဒီနှစ်မှာကျသွားတဲ့အကြောင်းဒါ့အပြင်မြန်မာနိုင်ငံရဲ့စံတင်ဖို့နိုင်စွမ်းကဒီနှစ်မှာပိုတိုးလာတာကြောင့်လည်းပြန်ဆိုင်မှုပိုများလာတဲ့အကြောင်းဘန်ကောက်မြို့တော်ခြေဆိုင်စံကုံတဲ့တူကပြောပါတယ်2016ခုနှစ်အမေရိကန်သမ္မတယူကော့ဘဲကိုဝင်နှောက်တာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေဟာအစင်မှန်မဟုတ်တဲ့လှုပ်ကြံပြောဆိုချက်တစ်ခုသာဖြစ်တယ်လို့သမ္မတအင်ဂျီတော်မျိုးသားလူမျိုးရေးကောင်စီအဓိကတာဝန်ရှိသူဟောင်းတူဖြစ်သူဖီယိုနာဟီးကဂျာတာဘရီနေအောက်တော်ကြားနာပေါ်မှာပြောပါတယ်ဒါဟာသမ္မတထရန့်ပြောဆိုထားတာတွေနဲ့လုံးဝကိုစန့်ကျင်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာဒရက်စမစ်ဖြစ်ပြီးတောက်ကြနေမနက်ခင်း6နာရီနေ9နာရီထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးကြတာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရာနေ့တနေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.